Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့ညပိုင်း9:00နာရီနဲ့10:00နာရီအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော် Washington DC ကနေလိုင်းဒိုမီတာ24.25 နဲ့ဒေလမီတာ190ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်။ကျမနှောင်းလောပါဒီကနေ့ညပိုင်းအစီအစဉ်တွေတာဝန်ယူပေးဆက်တော်မှာပါ
။မင်္ဂလာညချမ်းပါရှင်။ကျမသိန်းကြီးထိုက်ပါ။အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုတွေချင်းချောက်ခံရပြီဆိုတော့အမေရိကန်သမ္မတရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအပေါ်တရုတ်နဲ့ရုရှားတို့ကကန့်ကွက်လိုက်ပါတယ်။ဆော်ဒီအာရေဗျာမြို့တော်ရီယက်ကိုယမန်နိုင်ငံကဟူသီသဘုံတို့ကဒီကနေ့ဒုံးကျည်နဲ့တိုက်ခိုက်ပါတယ်။ဒီလိုထိတ်တန့်ရောက်တဲ့တင်တွေကိုကိုညာဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FCNCC ကိုအဖွဲ့အနေနဲ့ဖိတ်ခေါ်ရင်လာမယ့်လမှာကျင်းပမယ့်21ရာစုပြည်လုံးညီလာခံကိုတက်မယ်ဆိုတဲ့တင်မှာတော့
ငင်းငိုင်းအလုပ်ကိုကျွန်တော်တို့ခေါင်းဆောင်တွေပဲတွားနေပါတယ်။ရှင်းရှင်းလင်းမတိရသေးဘူးကွာ။ကျွန်တော်ကလည်းရန်ကုန်ပြန်တက်ပြီးမှဒီအကြောင်းတွေကိုကျွန်တော်တို့ငင်းငိုင်းကော်မရှင်စီးပွားမှာပြည်ရ
။အစိုးရငင်းငိုင်းရေးကော်မရှင်အဖွဲ့ဝင်ဦးအောင်ဆိုပါရှင်အပြည့်စုံကတော့မကြခင်ကြားမှာပါ။ဒါအပြင်ချင်းပြည်နယ်ပလဲဝါမြို့နယ်အတွင်းအစိုးရတပ်နဲ့ရခိုင်တပ်မတော်အေရိုဂျာစီတင်းမာမှုတွေရှိနေချိန်မှာဒေတာရင်းစန်တင်ပုံမှုကိုတပ်မတော်ကကန့်သတ်ထားတာကြောင့်ဒေတာခန့်တွေအခက်တွေ့နေတဲ့တွင်ခရစ်စမတ်ကာလနယူးယောက်မြို့ကအမီအလအပြင်းစင်တွေနဲ့အတူခရစ်စမတ်သချင်းတပုတ်ကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးဖို့ရှိပါတယ်။ဒုတိယပိုင်းနိုင်ဝင်မှာတော့အမေရိကန်နိုင်ငံရေးနဲ့တိုက်ရိုက်လေလံဆွေးနွေးခန်းကိုနားဆင်ရမှာပါ။အခုတော့ဒီကနေ့ညပိုင်းထိတ်တန့်ရောက်တဲ့တွေကိုမသိရင်ထိုင်တဲ့ကိုညာဝင်းအောင်တို့ကပြောပြပေးကြပါအောင်ရှင်
။အမေရိကန်ရဲ့ကြီးကျယ်မြင့်မြတ်မှုကပြန်ပက်အင်အားကြီးတွေကြောင့်ချေချောက်ခံရပြီလို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကမနေ့တနင်္လာနေ့ကသတိပေးပြောဆိုပါတယ်။ဒါပေမဲ့အမေရိကန်ရဲ့နိုးထလာမှုလို့သမ္မတကဖော်ညွှန်းပြောဆိုလိုက်ပြီးအဟန့်အတားတွေကိုရှင်းလင်းပြနိုင်ရေးဘက်ပေါင်းစုံကဆောင်ရွက်မယ်လို့ကတိပြုပါတယ်။ဝါရှင်တန်မှာပြောတဲ့မင်းကွန်းမှာသမ္မတကသူ့ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအသစ်ကိုရှင်းလင်းပြောဆိုခဲ့တာမှာတော့ရုရှားနဲ့တရုတ်နိုင်ငံတို့ကိုအချင်းမဆုံဆွေးရင်ကျအဖြစ်ညှိနှုံပြောဆိုပါတယ်။ဒီနိုင်ငံစလုံးကအမေရိကန်ရဲ့စံတန်ဘိုးတွေဩဇာနဲ့ချမ်းသာကြွယ်ဝမှုတွေကိုရှင်းနိုင်အောင်ကြိုးစားနေကြတယ်လို့သမ္မတကပြောဆိုပါတယ်။ဒါပေမဲ့သူ့ရဲ့ခေါင်းဆောင်မှုအောက်မှာအမေရိကန်အနေနဲ့လက်လျှော့မှာမဟုတ်ဘူးလို့လည်းကတိပြုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာအသစ်ဟာဘိုးကျဆိုးမှုရဲ့အဖြစ်ရှုမြင်တဲ့အကြောင်းနဲ့ကမ္ဘာပေါ်မှာနိုင်ငံစုံရှင်ပြိုင်မှုကိုလက်တင်ခံလို့စိတ်မရှိတာကိုပြသတာဖြစ်တယ်လို့လဲရုရှားကဒီကနေ့အင်္ဂါနေ့မှာတုံ့ပြန်ပါတယ်။ရုရှားဟာအမေရိကန်ပြည်ထောင်စုအတွက်လုံခြုံရေးချင်းချောက်မှုဖြစ်တယ်ဆိုတဲ့ရှုမြင်ချက်ကိုသဘောမတူတဲ့အကြောင်းနဲ့ဒါပေမဲ့ဘုံကျူးတူကိစ္စတွေအပေါ်ပူးပေါင်းဆောင်ရွက်လို့ကြောင်းသမ္မတထရန့်အစိုးရရဲ့ပြောဆိုချက်အပေါ်မှာတော့ကြိုးဆိုတယ်လို့ရုရှားအစိုးရပြောခွင့်ရဒီမက်ထရီပက်စကော့ကပြောဆိုပါတယ်။ကျောင်းနိုင်ငံခြားရေးဝန်ကြီးဌာနဘက်ကတော့အမေရိကန်ပြည်ထောင်စုအနေနဲ့စီးရီးခေတ်ကစိတ်နေသဘောထားတွေကိုဆွန့်လွတ်သိပြီလို့ပြောဆိုလိုက်ပြီးတရုတ်ရဲ့ရည်မှန်းချက်တွေကိုရည်ရွယ်ချက်ရှိရှိနဲ့လိုရာဆွဲပြောဆိုနေတာတွေကိုရပ်ပါဆိုပြီးလဲတုံ့ပြန်လိုက်ပါတယ်ရှင်
။ယမန်နိုင်ငံကဟူသီတပုံတွေကဆော်ဒီအာရီးယားနိုင်ငံမြို့တော်ရီယက်ကိုဒီကနေ့ဒုံးကျည်နဲ့ပစ်ခတ်ပါတယ်။ရီယက်မြို့တော်ကယမန်မှာနန်းတော်ကိုပစ်မှတ်ထားပြီးပြစ်ခတ်တာလို့သူဟူသီတပုံတွေကပြောနေတာပါ။ယမန်နိုင်ငံတွင်ဟူသီတပုံတွေကို၃နှစ်နီးပါးကြာတိုက်ခတ်နေတဲ့ဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကဒုံးကျည်ကိုဂျားဖြတ်ဖျက်ချလိုက်တယ်လို့ပြောဆိုပြီးဆော်ရီနိုင်ငံပိုင်မီဒီယာကတော့တယောက်မှထိခိုက်မှုမရှိဘူးလို့ဖော်ပြပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလကဒုံးကျည်နဲ့တိုက်ခတ်ခံရပြီးနောက်မှာယမန်နိုင်ငံတွင်ကုန်းလန်းရေလန်းဝေဟင်လန်းကျောင်းတွေကိုဆော်ရီဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့ကယာယီပိတ်ခဲ့ပါတယ်။ဟူသီတပုံတွေကိုအီရန်ဘက်ကလက်နက်မပို့နိုင်အောင်လိုအပ်ချက်အရလုပ်ရတာလို့လဲဆော်ဒီအာရေဗျကပြောဆိုပြီးအီရန်ရဲ့လုပ်ရက်ကိုစစ်ကြေညာမှုအဖြစ်ယူဆကြောင်းလဲထပ်လောင်းပြောဆိုပါရယ်တပုံတို့ကိုထောက်ခံထားတဲ့အီရန်ကလက်နက်ထောက်ပံ့ပေးနေတယ်ဆိုတာကိုတော့ငြင်းဆိုပါရယ်ယမန်နိုင်ငံတွင်တိုက်ခိုက်နေတဲ့ဆော်ဒီအာရေဗျကိုတော့ဒေတာတွင်အနိုင်ကျင့်မှုအဖြစ်အီရန်ဘက်ကပြောဆိုပြစ်တင်ပါရယ်ဟူသီတပုံတွေက2014ခုနှစ်နောက်ပိုင်းမှာယမန်မျိုးတော်စာနာကိုထိန်းချုပ်လိုက်တာကြောင့်နိုင်ငံတကာအသိမှတ်ပြုယမန်သမ္မတအဗ်ဒူမွန်ဆွာဟာဒီကိုကနေပြီးတော့ဒီဆော်ဒီကိုထွက်ပြေးခဲ့ရတာဖြစ်ပါတယ်
။အမေရိကန်ပြည်ထောင်စုအနောက်မြောက်ပိုင်းကဝါရှင်တန်ပြည်နယ်မှာမနေ့တနင်္လာနေ့တုန်းကလမ်းချော်တိမ်းပေါက်ခဲ့တဲ့ရထားဟာတနအီကို48ကီလိုမီတာသွားဖို့တတ်မှတ်ထားတဲ့လမ်းပိုင်းမှာတနအီကို129ကီလိုမီတာနှုန်းနဲ့ပြေးဆွဲခဲ့တယ်လို့ပြည်ထောင်စုစုံစမ်းရေးမှုတွေကပြောပါတယ်။ เสียใจมีดาวเพลนขึ้นมาเยท่าแลนช์ชอตัวรับผิดไปเยท่าทวีตชูกาตัวลาชูทีเดอเวียนลามาบอกกูจะเก็บไปเนื้อจงคีเดตต้องอุติสมยาบาร์เดเต็มเอาเยท่าเย่ขโมงมุ่งมาดันเซนคูเรกาตะคุยมาดันเชลล์ดีกูสงสัยมุดีกาสันสิเขบีผิดเดลูเล่เมื่อตอนเตยูปูสาวเย่เบกินลงจงเย่พ่อเวนเบลล่าดินสากาตินทาวดีกูเปียวบาร์เด แต่อยู่ภาษาญี่ปุ่นลงจากญี่ปุ่นนี่เนี่ยที่กันเองการนี้มาเข้มขึ้นแต่ยามาสับปีลุลงมาเพื่อปีบ้ามาเกิดเลยบ้าจังเพื่อขยายเลยสุราโกพอทุ่งไหนบูจะท้าวันนั้นนี่เลยด้วยส่งมีเงินไม่รู้ดินสากับเปียวบาร์เดแต่ก็โชคทวีเดมาตรวจสอบมูลเลยตุมากับเปียวบาร์เดที่สมุดเป็นลูกบังเตียจอยเลยที่ใครทายาชาเดลูกที่ต่างอนาบันดูกับยศถาบาร์เลยเช่น
ทีนี้สบายนุ่งก็ว่าทุกคนคอมพิวเตอร์ต้องเนี่ยชีโก้ยากุริยาสุยากาไซเบอร์อินเทอร์เน็ตกันนี่ทุกพ่อได้ใครเคลียร์รายลูกเคลียร์ลูกอเมริกันตำรวจทรัมป์สุยากาแต่ยังเว้นสุดสุดพิสูจน์เลยบาร์เดที่ลูกอินเทอร์เน็ตไซเบอร์ได้ใครมือเดียวเจเจเปลี่ยนพิเกบีดอลลาร์บิลเลียนเนี่ยชีสองช่องเคลียร์เลยเจ้ามีลุงยุ้ยสัญญาจำเป็นต้องบอสให้ก้าวอสุยจานิมาตินันนี่ก็เตรียมสั่งมาดูยี่ตาพบยากีรับว่ายากุริยาสุยาฮะพิเกเรมีลาลุง တန်တရားဖြစ်ခံတရားပါတယ်ဒီဗိုင်းရပ်စ်ကြောင့်နိုင်ငံပေါင်း150ထက်မနည်းမှာရှိတဲ့ကွန်ပျူတာသုံးဆက်သူပေါင်းများစွာကိုကွန်ပျူတာထဲမှာရှိတဲ့သူတို့ရဲ့ file တွေကိုဖွင့်လို့မရအောင်ကွန်ပျူတာရဲ့အရေးပါတဲ့ထိန်းချုပ်မှုခလုတ်တွေကိုသုံးလို့မရအောင်လုပ်ပစ်လိုက်တာပါဒီဗိုင်းရပ်စ်ထိသွားတဲ့ဆက်တွေတဲက file တွေကိုဖွင့်ကျင်ရင်ငွေပေးရမယ်ဆိုပြီးတော့ငွေညှစ်တောင်းနေတာဖြစ်ပါတယ်နောက်ဆုံးဗြိတိန်နိုင်ငံသား hacker တူကဒီဗိုင်းရပ်စ်ကိုတတ်နိုင်တဲ့ကုတ်နံပါတ်ကိုရှာဖွေတွေ့ရှိပြီးတဲ့နောက်မှာ WannaCry virus နဲ့တိုက်ခိုက်မှုတွေရပ်သွားခဲ့တာဖြစ်ပါတယ်ခင်ဗျာ
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 9885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းစီစဉ်ရဲ့အင်္ဂါနေ့ညပိုင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတပ်ဖြတ်မြုပ်နှံခံထားရတဲ့ဆိုသူတွေရဲ့ရွှေလောင်းဆယ်လောင်းကိုဒီကနေ့တူဖို့ရရှိတဲ့အကြောင်းတက်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပါတယ်။တူဖို့ရရှိတဲ့ရွှေလောင်းတွေကိုတော့ဘယ်သူဘယ်ဝါရီဆိုတာမသိရသေးတဲ့အကြောင်းနဲ့အဖြစ်မှန်ပေါ်ပေါက်အောင်ဆက်လက်စုံစမ်းသွားမယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြပါတယ်။မောင်နှောခရိုင်အထွေထွေအုပ်ချုပ်ရေးမှူးမြို့နယ်တရားသူကြီးအင်းတင်ရဲစခန်းကရဲအုပ်နောက်မြို့နယ်ဆရာဝန်ကြီးနဲ့လက်ထောက်ဆရာဝန်တို့ပါတဲ့အဖွဲ့ကဒီကနေ့တွားရောက်တူဖို့ကြတာဖြစ်ပါတယ်။အင်းတင်ကျေးရွာတုတ်တံမှာတပ်ဖြန့်မြုပ်နှံခံထားရတဲ့အကြောင်းအမည်မဖော်လိုသူတဦးရဲ့သတင်းပေးတိုင်ကြားချက်အရလုံခြုံရေးတပ်ဖွဲ့ဝင်တွေတွားပြီးတော့ရှာဖွေတာမှာမြုပ်နှံထားတာကိုတွေ့ရတဲ့အကြောင်းတပ်မတော်ကာကွယ်ရေးဦးစီးချုပ်ရုံသတင်းမှန်ပြန်ကြားရေးအဖွဲ့ကမနေ့တနင်္လာနေ့ကစပြီးတော့သတင်းထုတ်တာဖြစ်ပါတယ်။အခုဖြစ်ရမှာလုံခြုံရေးတပ်ဖွဲ့ဝင်တွေဘက်ကပါဝင်ပတ်သက်မှုရှိရင်လဲတရားဥပဒေနဲ့အညီအရေးယူမယ်လို့တော့တပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့အခုချိန်ချီတော့တပ်ဖြတ်မြုပ်နှံခံထားရတယ်ဆိုတဲ့ရုပ်အလောင်းတွေဟာဘသူဘဝဖြစ်တယ်အရေးအတွက်ဒီနဲ့ပတ်သက်ပြီးတော့ရောနောက်ဘသူလက်ချက်ဆိုတာကိုရောအစိုးရဘက်ကရောတပ်မတော်ဘက်ကရောထုတ်ပြန်နိုင်ခြင်းမရှိသေးပါဘူးရှင်
။ရခိုင်ပြည်နယ်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားကြသူတွေပြန်လည်လက်ခံရေးလုပ်ငန်းစဉ်ကိုအကောင်အထည်ဖော်ဖို့နိုင်ငံပူးတွဲလုပ်ငန်းအဖွဲ့ကိုဒီကနေ့ဖွဲ့စည်းလိုက်ပါတယ်မြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကြားနိုဝင်ဘာ23ရက်နေ့ကသဘောတူညီခဲ့ကြတဲ့သဘောတူညီမှုအရဒီလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာပါတနင်္ဂနွေကိုအဖွဲ့ဝင်15ဦးပါပြီးစုစုပေါင်းအဖွဲ့ဝင်30ပါတဲ့ပူးတွဲလုပ်ငန်းအဖွဲ့မှာမြန်မာနိုင်ငံဘက်ကနိုင်ငံခြားရေးဌာနအမြဲတမ်းအတွင်းဝန်ဦးမြင့်သူကနေဦးဆောင်တာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့နိုင်ငံခြားရေးဝန်ကြီးဌာနအတွင်းဝန် MD ရှာဟီဒါဟာကီကဦးဆောင်နေပါတယ်ဦးမြင့်သူဦးဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့နဲ့ MD ဟာကူဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တို့ဒီကနေ့ဓာကာမြို့မှာတွေ့ဆုံဆွေးနွေးကြပြီးပူးတွဲလုပ်ငန်းအဖွဲ့ကိုဖွဲ့စည်းလိုက်တာလည်းဖြစ်ပါတယ်ပူးတွဲလုပ်ငန်းအဖွဲ့အနေနဲ့ပြန်လာကြမဲ့သူတွေကိုစီးစစ်ရေး အချိန်စရာသတ်မှတ်ရေးနဲ့ဒီတည်ယူဖို့ဆောင်ရေးနဲ့ထောက်ပံ့ရေးအစီအစဉ်လက်ခံမဲ့လုံထုံးလုံဤဆက်သွယ်ရေးစာရာတွေကိုဒုက္ခသည်ပြန်လည်ဖို့ဆောင်ရေးလုပ်ငန်းစဉ်ပါအစီအစဉ်ရသဘောတူထားတဲ့အချိန်အတိုင်းအတာပေါင်းတွင်မှလုပ်ငန်းစတင်ဖို့ဖြစ်ပါတယ်။သဘောတူစာချုပ်ချုပ်ဆိုပြီးနှစ်လအတွင်းနေရက်ပြန်နိုင်ရေးအတွက်ပူးတွဲကော်မတီကအသေးချာဆောင်ရွက်မှာဖြစ်ပါတယ်။နိုဝင်ဘာလ23ရက်နေ့ကသဘောတူစာချုပ်အရဆိုရင်နေရက်ပြန်ပူရေးကိုဇန်နဝါရီလ21ရက်နေ့မှစတင်မှာဖြစ်ပေမဲ့ဖေဖော်ဝါရီလလောက်မှစတင်နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားကြီးဝန်ကြီးသတင်းဌာနကဆိုပါတယ်ခင်ဗျာ။
စပိန်နိုင်ငံကတလုံးနီးယားဒေသမှာအငင်းပွားပွဲလူမှုဆန္ဒခံယူပွဲနောက်ပိုင်းစပိန်တန်ကတီးခြားလွတ်လပ်တဲ့ဒေသအဖြစ်ကြေညာနိုင်ရေးခွဲထွက်ရေးလှုပ်ရှားသူတွေကြိုးပမ်းခဲ့ကြပြီးတဲ့နောက်နှစ်လအကြာလမ်းမဲ့ကြာသာပတေးနေ့မှာတော့ကတလုံးနီးယားဒေသဆိုင်ရာရွေးကောက်ပွဲကျင်းပဖို့ရှိနေပါတယ်ကတလုံးနီးယားဒေသလူမှုဆန္ဒခံယူပွဲမှာကတလန်ဒေသခံ90ရာခိုင်နှုန်းကခွဲထွက်ရေးကိုထောက်ခံမဲ့ပေးခဲ့ကြပြီးသတင်းသုံးပတ်ကျော်အကြာအောက်တိုဘာလ28ရက်နေ့မှာဒေသဆိုင်ရာလွှတ်တော်ကနေလွတ်လပ်ရေးရယူဖို့မဲခွဲဆုံးဖြတ်ခဲ့ကြပြီးတဲ့နောက်စပိန်မြောက်ပိုင်းကချမ်းသာကြွယ်ဝတဲ့ကတလုံးနီးယားကိုယ်ပိုင်အုပ်ချုပ်ရေးဒေသကိုဗဟိုအစိုးရကထိန်းချုပ်ထားတာဖြစ်ပါတယ်ဒီနောက်ပိုင်းမှာခွဲထွက်ရေးသမားနိုင်ငံရေးသမားဒါဇင်နဲ့ချီဖမ်းဆီးခံထားရပြီးကတလုံးနီးယားအစိုးရခေါင်းဆောင်ဟောင်းကာစပျူရှ်တမန်ဟာလည်းဖမ်းဆီးတရားစွဲဆိုခံရမယ့်အရေးကြောင့်ဘယ်လ်ဂျီယံနိုင်ငံမှာရှောင်တိတ်နေရပါတယ်ရှင်
။မြောက်ကိုရီးယားနိုင်ငံရဲ့ချင်းချောင်းရန်စားမှုတွေကိုတုတ်ပြန်ကာကွယ်ဖို့အတွက်ဂျပန်နိုင်ငံမှာအမေရိကန်စစ်တပ်ရဲ့ဒီကာကွယ်ရေးအစီအစဉ်တွေတိုးမြှင့်ဖို့ဂျပန်အစိုးရကဒီကနေ့ခွင့်ပြုလိုက်ပါတယ်။မြောက်ကိုရီးယားဟာဒီနေ့အတွင်းဂျပန်နိုင်ငံပေါ်ဖြတ်ကျော်ပြီးမစ်ဆိုင်းတုံးကြီးစမ်းသပ်ပစ်လွတ်ခဲ့တယ်လို့ဂျပန်ကိုပင်လေမြုပ်ပြစ်မယ်လို့ချင်းချောက်ပြောဆိုထားပြီးအမေရိကန်တွေရဲ့မြေပြင်အခြေစိုက်မစ်ဆိုင်းတုံးကာကွယ်ရေးစနစ်ကိုခြားရဖို့ဂျပန်နိုင်ငံဘက်ကခွင့်ပြုထားတာဖြစ်ပါတယ်။လွန်ခဲ့တဲ့လတုန်းကတော့မြောက်ကိုရီးယားကတိုက်ချင်းပြစ်ပေတင်းတပ်ဒုံးစနစ်ကိုစမ်းသပ်ခဲ့ပြီးအဲ့ဒီမစ်ဆိုင်းတုံးကြီးဟာဂျပန်ရဲ့အထူးစီးပွားရေးဆိုရေပြင်ပိုင်နက်တွေပြတ်ကျသွားပါတယ
်အင်္ဂါနေ့ညဘက်ထိတ်တန့်ရောက်တဲ့တဲ့တွေကိုမတင်ငေးထိုင်တဲ့ကိုညာဝင်းအောင်တို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com နဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါမယ်လာမယ့်ဇန်နဝါရီလကောင်မှကျင်းပသွားမယ့်ပြည်ထောင်စုညီလာခံလို့ခေါ်တဲ့27ရာစုတတိယအကြိမ်ပြည်လုံးညီလာခံကိုတက်ရောက်ဖို့အစိုးရကနေဖိတ်ခေါ်မယ်ဆိုရင်တပွဲချင်းအနေနဲ့မဟုတ်ပဲပြည်ထောင်စုညီညာရေးဆွေးနွေးညီနိုင်ရေးကော်မတီ FBNCC အနေနဲ့တက်ရောက်မယ်လို့မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့ကောင်ဆောင်တွေကပြောပါရယ်တရုတ်နိုင်ငံကုမင်းမြို့မှာမြန်မာညီညာရေးကော်မရှင်နဲ့မြောက်ပိုင်းမှာဟာမေးလက်နက်ကိုင်အဖွဲ့တို့တွေ့ဆုံမှုမှာ NCA လက်မှတ်ရေးထိုးရေးနဲ့27ရာစုပြည်လုံးညီလာခံတက်ရောက်ဖို့အစိုးရရဲ့ဖိတ်ခေါ်မှုအပေါ်မဟာမိတ်အဖွဲ့တွေတုံ့ပြန်ပြောဆိုခဲ့တယ်လို့အဖွဲ့ကောင်ဆောင်တွေကပြောပါရယ် POA သတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါရယ်
SC လမ်းကြောင်းကိုလက်မခံသေးတဲ့ UWS ကိုဝပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်နဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ခုနှစ်ဖွဲ့နဲ့စုဖွဲ့ထားတဲ့ FVNCC ဖွဲ့အနေနဲ့မြန်မာဆိုရကဖိတ်ခေါ်မယ်ဆိုရင်27ရာစုတတိယကြိမ်ပင်လုံညီလာခံကိုတက်ရောက်မယ်လို့တမ်းပလောင်သက်ဖွဲ့အတီအန်တယ်လီအသွေးမှုဘူမှုကြီးကဖုံးကျော်ကပြောပါတယ်
အဲ့ဒီသိစေတဲ့အခွင့်ခဲကအတော်ဝင်တဲ့လူတွေကျွန်တော်တို့ပြန်ပြောကြတာကြတော့သူတို့အနေနဲ့တော့အဒီလက်မှတ်ထိုးရေးကိစ္စရော27ရာစုပြည်လူကြီးကဗားပြအတင်းတက်ဖို့မိတာရောဒါရင်းက FDNCC နဲ့လည်းဆိုင်နေသက်ဆိုင်ရာအဖွဲ့အစည်းတွေက FDNCC ရဲ့ကွန်ပျူတာအဖွဲ့အစည်းတွေဖြစ်တဲ့အတွက်ကြောင့် FDNCC ကလည်းသိချက်ပြောလိမ့်မယ်အဲ့ဒီအစိုးရအနေနဲ့ FDNCC ကိုဖိနှိပ်ဆွေးနွေး FDNCC အနေနဲ့ဆွေးနွေးခွင့်ရှိမယ်ကျွန်တော်တို့ဒီဆွေးနွေးချက်ရှိတာဒီကအဲ့ဒီပုံမှန်ချက်တွေကိုပြောပါတယ်
အစိုးရကလည်းဖိတ်ခေါ်မှာဆိုရင်မြောက်ပိုင်းဒေသလက်နက်ကိုင်အဖွဲ့တွေအနေနဲ့သဘောချင်းတက်ရောက်မှာမဟုတ်ပဲပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC အနေနဲ့ဒါတက်ရောက်သွားမယ်လို့ဆိုပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ15ရက်နေ့ကအစိုးရငြိမ်းချမ်းရေးကော်မရှင်ဖွဲ့နဲ့ KIU ကချင်လွတ်လပ်ရေးဖွဲ့ UWS ဝပြည်သွေးစည်းညီညွတ်ရေးဖွဲ့တို့တရုတ်နိုင်ငံကုမင်းမြို့တွင်စီချာသွေးဆိုမှုမှာ NC လက်မှတ်ရေးသူရေးနဲ့27ရာစုပင်လုံညီလာခံတက်ရောက်ရေးအတွက်ဆွေးနွေးခဲ့ကြတာပါဒီတွေ့ဆုံမှုကနေ NCA ခေါ်တနင်္ဂနွေလုံးပြည်ကတက်ကမှုရက်စရေးသဘောပြုစာချုပ်လက်မှတ်ရေးသူဖို့အတွက်ကိုလည်းအစိုးရကော်မရှင်ဘက်ကတိုက်တွန်းခဲ့ပြီးမြဲတီချာသဘောချင်းမဆွေးနွေးပဲမြောက်ပိုင်းဖွဲ့ခုနှစ်ဖွဲ့နဲ့သာဆွေးနွေးလို့ကြောင်းပြောဆိုခဲ့တယ်လို့ဘူမူကြီးသာဖုံးကျော်ကပြောပါတယ
်အခု NCA ထိုးနဲ့မဖြစ်မိတဲ့ဒီကလည်းဘောဖတ်ကတော့ဒီမှာပြည်ကူကလေးအဲ့ဒီလည်းပြည့်ခဲ့ပါတယ်ဒီ NCA ကိစ္စကိုလည်း FPNC ကွန်မတီနဲ့ပြည်ရအကောင်းဆုံးဖြစ်တယ်ဒီတစ်ခွက်ချင်းအနေနဲ့တော့ဒီကံဆွေးနွေးဖို့မလိုဘူးဆွေးနွေးနေတဲ့ဒီလိုရဲ့ပြောခဲ့တယ်လို့ပြောပါတယ်ဒီဆောင်လည်းတော့ FPNC ကနေဆွေးနွေးမယ်ဆိုပြီးတော့အဲ့ဒီလည်းပြန်ပြန်ခဲ့တယ်လို့ကျွန်တော်ပြောပါတယ်
ဒ ဒီဆွေးနွေးပွဲပြင်းပြပွဲအတွက်သရုပ်နိုင်ငံခြားရေးဝန်ကြီးဌာနအာရှရေးရာသုကစလက်မစ္စတာဆွန်ကောရှန်ကလည်းဂျာဝင်ညှိနှိုင်းခဲ့လို့အစိုးရညှိနှိုင်းရေးကော်မရှင်ဒုဥစ္စာဦးသိန်းစောကောင်းဆောင်တဲ့ဖွဲ့နဲ့ကရင်ဦးယူဒီဘီအက်စ်ဖွဲ့ကောင်းဆောင်တဲ့တွေ့ဆုံခဲ့တာပါသရုပ်နိုင်ငံတွင်တွေ့ဆုံမှုအရှင်တွေကိုအစိုးရညှိနှိုင်းရေးကော်မရှင်ဖွဲ့ဝင်ဦးအောင်စိုးကိုဆက်သွ ကျန်တဲ့ဒီမှာဒီကြောင့်လေကျွန်တော်တို့အင်းရန်ကော်ပိုရှင်စီးပွားမှာတည်ရမှာဖြစ်ပါတယ်မြန်မာငင်းချမ်းရေးဖော်ဆောင်မှုကိစ္စတွေမှာတရုတ်နိုင်ငံအနေနဲ့အရေးကြီးတဲ့ခန့်ကဏ္ဍမှာပါဝင်နေပါတယ်ဒီကနေ့မှလည်းမြန်မာနိုင်ငံကိုရောက်ရှိလာတဲ့တရုတ်ပြည်သူသမ္မတနိုင်ငံနိုင်ငံသားရေးဝန်ကြီးဌာနအရှာကြီးရာသူကုစလေမစ္စတာဆွန်ကော်ရှန်ကိုနိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တောင်အော ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလည်းရန်ကုန်ကျွန်တော်တို့ကလ
ตามหลังซะพวยยะไข่ตํารอยอีซุเนี่ยญาติตํารอรู้จ้ะมาไตปวยผิดปวนนี่เสร็จแล้วผิดไปได้ทีโลผิดปวนนี่เสร็จซี้ปริปขะฉินนี่ฤาเจ้าละชิจิ้นบ้าแม่ญิงชันยีญีละกันแหละอโจตะยะหมู่ไม่ရှိบูลุภูมูจีตาบงจอก็ပြောပါတယ်อุปิณีเนี่ยไตปวยนี่ก็ดอดออนเซนซี้จีเนี่ยมาเตยอะอุเล็กเทมเนี่ยญิงชันยีนี่ละขันนี่เนี่ยสร้างขึ้นไปนี่ล่ะอยู่ไตปวยนี่ก็ขึ้นมาถึงเนาะบ้ามาผิดขึ้นละมันปุ๊บจังเลยนี่มาเลย
NC ကိုတနင်္ဂနွေလောက်ပြကတက္ကမုရက်စည်ရေးသဘောတူစာချုပ်ကိုလက်မှတ်ရေးသူစားရဖွဲ့သွင်းနေကြတော့ NC လမ်းကြောင်းမှာအားနဲ့ချက်တွေရှိနေပြီမဲ့ငင်းချမ်းရေးဖြစ်စဉ်နဲ့ပတ်သက်ပြီးအတူပူပေါင်းပါဝင်ဆောင်ရွက်ကြမှာဖြစ်ပါပါတယ်။အဲဒီလမ်းကြောင်းမှာတော့ချွင်းကြတဲ့အားနည်းကြတဲ့ဓာတ်တွေရှိနေတို့တော့အဲဒီချွင်းကြတဲ့အားနည်းကြတဲ့ကျွန်တော်တို့ကပြင်စာရှိတာအတူတူပြီးတော့မှအားကောင်း
ကျမတို့မှာဖြစ်သလိုမြောက်ပိုင်းမဟာမိတ်အဖွဲ့ခုနှစ်ဖွဲ့နဲ့
ဟန်ကောင်းဒီမြတ်တော်ရပါခုတော့ချင်းပြည်နယ်ဖက်ကအချင်းနယ်ဖက်စစ်ပါမယ်ချင်းပြည်နယ်တောင်ပိုင်းပလဲဝမြို့နယ်အတွင်းမြမတမရော်နယ်ရခိုင်တမရော်အေအေတို့ကြောင့်စီရဲတင်းမာမှုတွေရှိနေချိန်မှာပလဲဝဒေသစီစံတင်ပို့မှုတွေကိုတမရော်ဖက်ကကန့်သတ်ထားတာကြောင့်ဒေသခံတွေအခက်တွေ့နေကြပါတယ်ဒီလိုစံတင်ပို့မှုပိတ်ပင်ထားလို့စံစည်းတွေအဆမပြတ်ပြီးတော့ဒေသခံလူလူစားသောက်ရေးအတွက်လည်းခက်ခဲရှိနေ
kind damaro eedu. Bigger lavaniga salo, type where it's in it, way. Eddie de dama, Diana Lenegani, Yishi Yeti Lumiao, Yaka, Pete and Nine, Sante Sanguinigo, Dizema Lazanga Sabi, a cantanera, Quimbugare, a yinga, Sangong de Diago, Samanda Zema, San Ace, there you win she be, a cooler, the eight bed there when she dore, so be de dog and Uga, Biobare.
ตะกะตอราโดติเอ้ยยะบ่เนาะตะกะโหบ่เนาะไต่ท่าเลยเนาะล้อสิลิงอะตะโดอะโดเชเอ้ยเอ้ยจอกกูเต็นลุยะเลยบ่เนาะไอ้นอกบ้านกูไอ้นอกไปจันรู้ดีละซันก็นี่ใต้มาไอ้นอกไปเป็นคนไปเลยบ่เนาะอะกูลุรุเดมาติตุเดมาတော့เนเนอะกูซันไอ้ไปเป็นคนยะเดตะจาวซาวโหบ่เนาะซันนี่กูยะอะคักเกชื่อเดนอกพี่တော့
สันซีเตียเลยณตองจ่อตันเนี่ยတော့ตองตองจ่อขึ้นได้ตองตองจ่อตันเนี่ยดีตองจ่อขึ้นได้อะไรอยู่ในเจียတော့โหบ่เนาะเจียတော့ตะกี้เนี่ยเหมี่ยวล่ะตีอยู่โอ่ส่องล่ะดีหยุบบ่เปลี่ยนอ่ะไอ้ยาวเนี่ยกุ้งนี่เนี่ยดิอะกูอัคัดตื้อนี่จ้ะเลยปะเนาะสันเตยูกึ่กัดตัดฉิดดิจ้าวสันซีเลยอ่สะมะตันซีเต็ดตัวได้ด้วยปี่ดูลูลูที่ไก่เนี่ยน่ะหมู่ดิชื่อได้จ้าวปีเนี่ยวุ่นนี้จุ๊ลาได้เฉยมาเดต้ากันนี่ก
ဒီကနေ့ကျွန်တော်တို့ဒီအပြည့်အစုံကိုတော့မကြားခင်ကြားမှာပါဒါဆီစဉ်တွေကိုညပေါင်း
ဟိုတက်ဆိုင်တဲ့လူတွေနဲ့ပဲဟိုဆွေးနွေးပြီးမှဘယ်လိုမျိုးဆောင်ရွက်မှာရှိတာတော့ကျွန်တော်တက်တော်လူမရဘူးကွာအခုဆိုရင်လေနဲ့ပဲတက်တယ်ကားနဲ့ပဲတက်တယ်စံတိတ်ပဲခွင့်ပြုတဲ့အတွက်ပလက်ဝဒေတာမှာစံပြက်လက်မှုတွေစံစည်းကြီးမှုတွေကြုံနေရတာပါအရင်တုန်းကတော့ရခိုင်ပြည်နယ်အတွင်းစံတွေကိုစက်လီတွေနဲ့ပလက်ဝမျိုးနယ်တွေကိုတည်ဆောင်ဝင်ရှိပေမဲ့မြန်မာတက်မတော်နဲ့ရခိုင်တက Jabu, a Kuso Yin, Belawa Neniha, Sissy Nemi Chitajao, a Kantati Hinidalu, a Yenongale, Yama Tamaro Nine, Taipori Pinide, Diana di Tarima, Diana Giarigo, a Ladu, Pelita Sissy Yi, Locatari Le, Shigabarishi.
ရှင်ပြောင်းနိုင်ငံတော်ရွေးချယ်ဥပဒေဖောက်ပြမှုဆွဲချက်နဲ့ရိုက်တာသတင်းတောင်းနှင့်ဦးဖန်းစည်းကားရဲ့ပေါ်မှာမြန်မာစွာအာဏာပိုင်တွေကိုပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေကြပါတယ်သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုသလိုပဲ ကြောင်မလို့ပြောင်းလဲနေတဲ့မြန်မာနိုင်ငံမှာရိုက်စ်တူအင်ဖော်မေးရှင်းဒီအများနဲ့သက်ဆိုင်တဲ့အချက်လက်တွေကိုသိရှိခွင့်ရရှိခွင့်ပေါ်အာဏာပိုင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲဒီကြောင့်လာမယ့်အင်္ဂါနေ့ည10:00လေးစီစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမိမက်လူရဲ့သွားရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင်
ဒီ2392 3000 ငါငါငါလေးဖြစ်ပါတယ်အီးမေးလ်လိပ်စာကတော့ bamis@viewnews.com
ဖြစ်ပါတယ်ပါဝင်ဆွေးနွေးမိမညာမဲ့သွားရှင်တွေကိုကျူးစွာပါတယ်ခင်ဗျာဒီကနေ့ည9:00ရက်ရက်လိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်ခုတော့ Christmas Gala တဲ့နှစ်တုံညာနှစ်သုံးရှစ်နှစ်ငါငါငါလေးဖြစ်ပါတယ်ပါဝင်ဆွေးနွေးမိမညာမဲ့သွားရှင်တွေကိုကျူးစွာပါတယ်ခင်ဗျာဒီကနေ့ည9:00ရက်ရက်လိုင်းဆွေးနွေးခန်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်ခုတော့ Christmas Gala
နယူးယောက်မြို့မှာခရစ်စမတ်ပွဲတော်ဆင်နွှဲဖို့အယောင်ဆုံးတောက်ပတဲ့အလှဆင်ပစ္စည်းတွေနဲ့ဝေဝေးဆဆပြင်ဆင်နေကြပါပြီ။ပွဲတော်ရဲ့အတွက်အလှဆင်ပစ္စည်းတွေခရစ်စမတ်တစ်ပင်တွေကလည်းအယောင်ဆိုင်တွေနဲ့ပြည့်နေတဲ့မန်ဟတ္တန်လမ်းမမှာနေရာယူထားကြပါပြီ။နယူးယောက်မြို့ရဲ့စင်ဂျေဖုံ Mount Vernon အရက်ဟာအခါတိုင်းတိတ်ဆိတ်ချောက်ကပ်နေပေမဲ့အခုတော့ခရစ်စမတ်ပစ္စည်းတွေထုတ်လုပ်ဖြန့်ချိပေးရင်တက်ဝင်လှုပ်ရှားနေပါတယ်။ Mount Vernon မှာရှိတဲ့ American Christmas Company ရုံးချုပ်ရဲ့အကျယ်ဝင်းဟာစုစုပေါင်း Studentbe 3000 ရှိပါတယ်။ Studentbe 6000 ကကုန်လောင်ရုံနေရာတွေဖြစ်ပြီး Studentbe 2000 ကတော့ရုံးခန်းနေရာတွေအတွက်ဖြစ်ပါတယ်။အဲ့ဒီအကျယ်ဝင်းနဲ့သူလောင်ရုံတွေအားလုံးမှာ Christmas ပွဲတော်အလှဆင်ပစ္စည်းမျိုးစုံနဲ့ပြည့်နေတာကြောင့် American Christmas Company ရဲ့နေရာဟာ Christmas Popo Center ရဲ့အကောင်ဆုံးအလုပ်ရုံးလို့တောင်တွေးမိကြမှာပါ။ New York မြို့က Rockefeller Center လို့အယောင်ဆိုင်တန်းတွေမှာပြသထားတဲ့ trumpet မှုန်နေတဲ့နတ်သားလေးတွေလို့အရုပ်တွေကိုလည်း American Christmas Company ကထုတ်လုပ်ဖန်တီးထားတာပါ။မကြာသေးခင်နှစ်တွေအတွင်းမှာပေါ်လာတဲ့ LED မီးရဲ့ကျေးဇူးကြောင့်စီးပွားရေးလုပ်ငန်းတွေမှာပိုပြီးနိုင်ဆိုင်လှပအောင်စိတ်ကူးရှိတိုင်းအသေးစိတ် ဖန်တီးထုတ်လုပ်ပေးနိုင်တယ်လို့ American Christmas Company ရဲ့အမှုဆောင်အရာရှိချုပ်Frederick Sedgwick ကအခုလိုပြောပါတယ်။
Well, it's gotten a little more sophisticated over time for sure and you know the advent of LED lights has had a significant
change. ကျွန်တော်တို့ရဲ့စီးပွားရေးလုပ်ငန်းမှာလည်းတည်တည်တာတာပြောင်းလဲလာပါတယ်။ဒါကတိုးတက်ကောင်းမွန်တဲ့အပြောင်းလဲပါ။ညီရောမျိုးကလက်လီဖက်နဲ့သူတွေအနေနဲ့လည်းအရင်ရင်နှစ်တွေကတည်းကစတဲ့အထူးပိုးပြီးတော့အကျိုးမြတ်ရပိုးပြီးတော့စမ်းစမ်းပြားပြားလေးတွေခင်းချင်းပြတ်တာလာနိုင်ကြပါတယ်။ကမ္ဘာတစ်လောမှာရှိတဲ့စက်ရုံတွေကထုတ်လုပ်တဲ့ပစ္စည်းအလုံးဟာ Christmas ပွဲတော်ရာသီအတွက်ဒီ Mount Vernon မှာအပြောင်မြောက်ဆုံးလက်ရာတွေဖြစ်လာပြီးတော့စုဝေးနေကြပါတယ်။
Mr. Sashwan ga aku lo pyo ba de.
So we deal with factories all over the world. Certainly many of our factories are in China. But there are probably 500.
ဒါကြောင့်ကျွန်တော်တို့ကတကဘာလုံးကစက်ယုံနေနဲ့ဆက်တွေ့ပါတယ်။ကျွန်တော်တို့စက်ယုံအများစုက
တရုတ်နိုင်ငံမှာရှိတဲ့ဆိုပေမဲ့ဆက်ယုံပေါင်း900ဝန်းကျင်လောက်ကတော့နိုင်ငံတကာဆက်ယုံတွေဖြစ်ပါတယ်ဒီလိုဆက်ယုံတွေကထုတ်တဲ့ပစ္စည်းတစ်ခုချင်းကိုဒီမှာစုပါတယ်ပြီးတော့မှဒီဇိုင်းဖော်တာတက်စင်တာတွေဆက်ပြီးတော့ကုန်ကြောထုတ်ပါတယ်
မတ်ပါနမအချောသက်ထုတ်လုပ်နေတဲ့ခရစ်မတ်ပွဲတော်အလှဆင်ပစ္စည်းတွေဟာမကြခင်မန်ဟတ်တန်လမ်းတစ်လျှောက်ကဈေးဝယ်သူတွေကိုနှစ်သက်ဖွယ်ဆက်ဆောင်နေပါလိမ့်မယ်ရှင်
။မခွန်ညိုတင်ပြသွားရပါရှင်။အခုတော့ခရစ်မတ်နဲ့နှစ်သက်ကူကာလရောက်တိုင်းတရားသီးအတွက်ခန်းစားရေးဖွဲ့ထားတဲ့တခြင်းတွေနဲ့ VOA ပရိသတ်ကြီးကိုတင်ဆက်ပေးနေကြဖြစ်ပါတယ်။ဒီကနေ့မှာတော့ Justin Bieber တီဆိုထားပြီးတော့ Booster Rhymes အဖြစ်တီဆိုထားတဲ့ Drummer Boy ဆိုတဲ့တခြင်းကိုထုတ်လင်းပေးလိုက်ပါတယ်။နားဆင်ပါရှင်။Justin Bieber တီဆိုထားတဲ့ Drummer Boy ဆိုတဲ့တခြင်းကိုတော်တော်ရှင်တို့နှစ်ချိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ VOA American အသံရဲ့ရုပ်မြင်သံကြားနဲ့ Radio ထုတ်လင်းမှုတွေကို Internet ဆာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook ဆာမျက်နှာဖြစ်တဲ့ VOA Burmese News မှာထုတ်လွှင့်ချိန်နဲ့တပြေးညီကြည့်ရှုနားဆင်နိုင်ပါတယ်။ VOA American အသံရဲ့ဒီကနေ့ညဖက်ဆက်ပြီးထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကတော့ line to meter 24 25တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိ လိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါတော်တာရှင်များရှင်VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်ဒီဇင်ဘာလ19ရက်အင်္ဂါနေ့ညပိုင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေလိုင်းဒိုမီတာ24 25 30နဲ့51တို့ကနေည10နာရီအထိတရရထုတ်လွှင့်နေပါတယ်။ဒီကနေ့ညဒုတိယပိုင်းအစီအစဉ်မှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့အတူတရရလေးလိုင်းဆွေးနွေးခန်းကိုနားဆင်ကြရမှာပါ။အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကိုအရင်ဆုံးတင်ဆက်ပါမယ်။ကိုသိန်းထိုင်ဦးကတင်ပြထားပါတယ်ရှင
်။မေဂန်ပြည်တော်စုမှာဝင်ငွေကွန်စည်းကြမ်းမှုကြောင့်လည်းဥပဒေကိုတည်ပြုပြီးသမ္မတဥပမာရဲ့ဂျမားကြီးဆောင်ရှားမှုအာမခံဥပဒေကိုလည်းအစိတ်တစ်ပိုင်းအားဖြင့်ပြည်နိုင်တဲ့အခြေအနေရောက်လာနေတာကြောင့်သမ္မတဒေါ်နယ်ထရန့်အတွက်ဥပဒေပြူရေးမှာအောင်ပွဲခံမှုအခြေအနေကလာပြီလို့ဆိုရပါလိမ့်မယ်။ Republican တွေအဆိုပြုတဲ့ဥပဒေအရစီးပွားရေး Corporation ကြီးတွေပေးရတဲ့အခွန်ငွေတွေကိုအပြည့်အစုံလျှော့ချပြီးလူတွေရဲ့လက်ကားတွေဘောပါဖြတ်တဲ့အခွန်တွေကိုလည်းယာယီလျှော့ချပြီးမှဖြစ်တာကြောင့်အမေရိကန်ပြည်ထောင်စုအတွက်အမျိုးသားချွေးမြီနောက်ထပ် 1.5 ထရီလီယံဒေါ်လာနိုင်ပါတယ်ပထမနှစ်သဗ္ဗတတန်ဂုံဂါနီအချိန်မှာပဲသဗ္ဗဒေါ်နယ်ထရန့်ကတော့သူ့ရဲ့အဓိကစီစဉ်နေအတည်ပြုနိုင်တော့မယ်လို့ပြောဆိုနေတာပါအမှန်တကယ်အောင်ပွဲခံမှုစနေပါပြီအဆုံးသတ်တွေးရုံပဲလိုပါတော့တယ်လို့သူကပြောပါတယ် Republican တွေပြောတဲ့အတိုင်းတည်ကြမယ်ဆိုရင်အမေရိကန်ပြည်ထောင်စုရဲ့ရှင်းနှစ်ဆက်တိုက်ကောင်းလာတဲ့စီးပွားရေးကိုဆက်တင်ပြီးအခွန်လျှော့ချရေးကိုလိုလိုက်တာနဲ့စီဝါရေးရှိန်ပူကောင်းတွန်းအားပေးနိုင်မယ်လို့ဆိုနေကြပါတယ်။ Republican ထဲလွတ်တော်မှဂျွန်ကောလင်းက ABC ရုပ်သံကိုခုလိုပြောပါတယ
် Passing this massive tax cut and tax reform ကိုကျေလျှော့ချ
မယ်ဒီပြောင်းလဲမဲ့ဥပဒေကြမ်းတာအတည်ပြုလိုက်မယ်ဆိုရင်အိပ်ပျော်နေတဲ့ American မဟာစီးပွားရေးဟာချက်ချင်းလှုံ့နှိုးလိုက်သလိုဖြစ်သွားပါလိမ့်မယ်
။ Democrat လွတ်တော်မှ Mike Thompson တို့လိုအမတ်တွေကတော့သူတို့အနေနဲ့သိမမျော်လင့်ဘူးလို့ဆိုပါတယ
်
လူလက်တန်းသားတွေနဲ့လက်လုတ်လက်စားအမေရိကန်တွေဒုက္ခရောက်ပြီးအမျိုးသားကျွေးမီပိုတိုးလာမဲ့အခွန်ဥပဒေကို Republican တွေဘက်ကမဖြစ်ဖြစ်အောင်တွန်းနေပါတယ်ဆိုလိုတာကကျွန်တော်တို့သားသမီးမျိုးမြစ်တွေကဒီအကျွေးကိုဆက်ရမှာပါ
အခွန်လျှော့ချရေးဥပဒေဟာအမေရိကန်ပြည်ထောင်စုမှာရှုပ်ထွေးတဲ့သမိုင်းကြောင်းတွေရှိခဲ့ဘူးပါလေ1980ခုနှစ်တွေတွင်ခွန်လေးလျှော့ပေးပြီးအမေရိကန်စီးပွားရေးအင်းနဲ့အားနဲ့ခဏတက်ခဲ့ဘူးပါလေဒါပေမဲ့ခွန်နေမြင့်ကောက်ပေမဲ့လေ1990ခုနှစ်တည်းအတွင်းစီးပွားရေးတက်နှုန်းကပိုလွတ်တော်မှများလာခဲ့ပါလေ2000ခုနှစ်2003ခုနှစ်တည်းကတော့အလေအလတ်လောက်ပဲစီးပွားရေးတွန်းလုံးရှိခဲ့ပြီးနောက်ပိုင်းနှစ်တွေမှာစီးပွားရေးဆွတ်ယုတ်တဲ့အခြေအနေကိုအကြီးအကျယ်ရင်ဆိုင်ခဲ့ရပါလေ Republican တွေကတော့ခွန်နေလျှော့ပေးရင်အမေရိကန်စီးပွားရေးပိုကောင်းလာမယ်လို့ပဲဆက်ပြီးပြောနေတာပါသမ္မတထရန့်ကအခုလိုပြောပါလေ
Everybody's got a benefit but I think the greatest
အကျိုးများရပါလိမ့်မယ်အလုတ်ကန်နေဖန်တီးနိုင်တာနဲ့လူလာတန်းစားတွေရမယ်အကျိုးများကအကြီးမားဆုံးလို့ပြောရမှာပါကျွန်တော်တို့စီးပွားရေးတိတ်ကိုကောင်းနေပါတယ်ဒါပေမဲ့နောက်ထပ်ခြေလှမ်းကြီးတစ်ခုလှမ်းရပါလိမ့်မယ်ဒီလိုလှမ်းဖို့အခွန်ပြောင်းလဲရေးဥပဒေအထမမြောက်ရင်ကျွန်တော်တို့မလုပ်နိုင်ပါဘူ
းဒါပေမဲ့လည်းအထက်လွှတ်တော်မှ Chris Van Hollen တို့လိုဒီမိုကရက်တွေကတော့ Republican တွေရဲ့စီစဉ်ကြောင်းအကျိုးများရတဲ့သူတွေဟာချမ်းသာတဲ့သူတွေပဲဖြစ်ပြီးဆင်းရဲသားတွေတကြီးရွယ်ဦးတွေဒုက္ခရောက်လိမ့်မယ်လို့ ABC ရုပ်သံကလည်းအခုလိုဝေဖန်ပါတယ
် Now they've blown a big hole in the debt
အကျိုးကိုမတန်ဆထက်မြောင်းအောင် Republican တွေလုပ်နေတယ်သူတို့အသုံးစရာကိုကြည့်ဒီမှာတကြီးကျမတွေဆောက်ရှောက်မှုအထောက်ပံ့ကိုတန်းထောင်ပေါင်း900ဖြတ်ထားတယ်တခြားကျမတွေဆောက်ရှောက်မှုအထောက်ပံ့ကိုလည်းတန်းပေါင်းတန်းအောင်လျှော့ထားတယ
်နောက်ဆုံးအချိန်မှာစိတ်ပြောင်းပြီးတော့ကန့်ကွက်တာမျိုးတွေမင်းပေးပေးနေတာမျိုးတွေမဖြစ်အောင်ဟန့်ထားတဲ့အနေနဲ့အခွန်ကောက်ခံရေးပြောင်းလဲမဲ့ဥပဒေကိုသဗ္ဗဒေါ်နယ်ထရန့်လက်မှတ်ထိုးရေးဗိုလ်ထူးနေလောက်မှာအစောဆုံးတွတ်တော်ကနေအင်ဂျီတော်ကိုပေးဖို့နိုင်ပါတဲ့လူနည်းစုဖြစ်တဲ့ဒီမိုကရက်တစ်ဘက်ကဒီဥပဒေကိုအတည်မပြုအောင်တော့ဟန့်တားနိုင်မှာမဟုတ်ပါဘူးဒါပေမဲ့လည်းရှင်းနေလွတ်တော်ကြာကာလယူကောက်ပွဲဒီမှာဒီကိစ္စကိုအဓိကဆွဲခံပြီးရီပဘလစ်ကန်တွေကိုအနိုင်ရရေးအတွက်ဒီမိုကရက်ဘက်ကမက်ဆေ့ချ်စီရင်မယ်လို့အခိုင်အမာပြောဆိုနေကြောင်းပါခင်ဗျာ
အ
အမေရိကန်နိုင်ငံရဲ့အကြောင်းစီကောင်းဆရာကိုကိုသိန်းထိုက်ဦးကတင်ပြသွားတာပါခုတစ်ခါမှာတော့ထုတ်လုပ်သူကိုညာဝင်းအောင်နဲ့အတူကိုသားညူအစီအစဉ်တင်ဆက်တဲ့တရားလေးလိုက်ရှင်နေခံကုန်နာဆင်နေကြပါပါရှင
်မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတရားလေးလိုက်အစီအစဉ်ကနေပြီးတော့ကြိုးစားပါတယ်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့သတင်းမှန်သိရှိခွင့်နဲ့မြန်မာသတင်းလွတ်လပ်မှုအခြေအနေဖြစ်ပါတယ်။နိုင်ငံတော်လွှတ်ချက်ဥပဒေဖောက်ပြမှုဆွဲခြင်းနဲ့ရိုက်တာသတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ပေါ်မှာအစိုးရအာဏာပိုင်ပေါ်ကဒီပြည်တွင်းပြည်ပသတင်းမီဒီယာဖွဲ့စည်းတွေရောနိုင်ငံတကာကပါဝေဖန်နေပါတယ်။သတင်းမီဒီယာတွေလွတ်လပ်ခွင့်ရှိဖို့လိုတယ်လို့ပဲ Rights to Information ဆိုတဲ့အစိုးရရဲ့သတင်းချက်လက်တွေအများပြည်သူရရှိခွင့်သိရှိခွင့်ဟာလေအစိုးရရဲ့ပွင့်လင်းမြင့်တာမှုနဲ့တာဝန်ခံမှုကိုစောင့်ကြည့်နိုင်တဲ့ဒီမိုကရေစီလူ့ဖွဲ့စည်းအတွက်လိုအပ်ချက်တရပါ။ဒါကြောင့်မို့ဒီပြောင်းလဲနေတဲ့မြန်မာနိုင်ငံမှာRights to information အများနဲ့တက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်အပေါ်မှာအာဏာဝင်တွေဘက်ကဘယ်လောက်ထိလေးစားလိုက်နာမှုရှိပါလဲ။ဒါကိုဆွေးနွေးမှာဖြစ်ပါတယ်။အဓိကပေါင်းဆွေးနွေးပြဖို့ကျွန်တော်ပုဂ္ဂိုလ်3ဦးကိုဖိတ်ခေါ်ထားပါတယ်။ပထမတူကတော့ Unity သတင်းကြေကား CEO ဖြစ်ပါတယ်ဦးတင်စံပါ။နောက်တူကတော့ယနေ့ခေတ်နိုင်ငံရေးမဂ္ဂဇင်းရဲ့ Editor ကိုတက်စင်ဖြစ်ပါတယ်။နောက်တူကတော့ဒီ CSO ဒီအရာဖက်လူမှုဖွဲ့စည်းကဒီလက်ရှိဒီ Rights to Information ဥပဒေနဲ့ပတ်သက်ပြီးတော့မူကြမ်းရေးဆွဲမှုအစ်စ်နေမှာချိုးပေါင်းပတ်သက်နေတဲ့ကိုတွန်းလင်းအောင်ဖြစ်ပါတယ်။သုံးစလုံးဒီ line ပေါ်ကိုရောက်နေပါပြီခင်ဗျ။ကျွန်တော်ရင်းဆုံးကိုတင်ဆန်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျ။ကိုတင်ဆန်းကလည်းပြောရမယ်ဆိုရှင်ပြီးခဲ့တဲ့နှစ်တည်းကပဲတလူမျိုးအလားတူဆွဲချက်တွေနဲ့ထောင်ထဲမှာချင်းကြားခံခဲ့ရတယ်။အဲ့တော့အခုအစိုးရအစ်စ်ပြောင်းလဲလာတယ်ပေါ့ကိုတင်ဆန်း။ခုနက Writer Dream Talk နှစ်ဦးတက်တဲ့တက်နာလူမျိုးပေါ့နော်။ကိုတင်ဆန်းလည်းကြုံခဲ့ရဘူးတဲ့အဲ့တော့အစိုးရအစ်လက်ထက်မှာဒီသတင်းချက်လက်တွေပေါ့တကယ်တမ်းအစိုးရအများပြည်သူသိသိသိလို့ရတယ်သိဖို့လိုတဲ့သတင်းချက်လက်တွေကိုအစိုးရစီကရမှုအနေထားဘယ်လိုများရှိပါလဲခင်ဗျာတိုးတက်လာပါလားဆိုးရွားပါလား
ကျွန်တော်အမြင်အရတော့ပိုပြီးဆိုးရွားသွားတယ်လို့ကျွန်တော်ထင်ပါတယ်ဘာကြောင့်လဲဆိုတော့အစိုးရဌာနတွေတင်းယူတဲ့အခါမှာအခက်အခဲတွေအများကြီးရှိတယ်ဘာအခက်အခဲရှိတယ်ဆိုဘိုးဦးစီးစနစ်ပေါ့အဲ့ဒါကြီးစိုးနေတယ်နောက်ဝန်ကြီးဌာနတွေမှာဒီသတင်းတွေသူတို့ website တွေထုတ်ပြန်တယ်တမလာရုံးကထုတ်ပြန်တဲ့ website တွေအားလုံးကအရန်သတင်းတွေအောင်နေနေတယ်အဲ့တော့ကျွန်တော်သတင်းသမားတွေယူရတဲ့အခြေအနေတစ်ခုကအများနဲ့မတူဘဲနဲ့ပေါ့နော်ကိုနီးကိုကလည်းစူးစမ်းပြီးဆောင်ရွက်ကြတဲ့အခါမှာအဲ့ဒီသတင်းကိုအတည်ပြုတဲ့အခါမှာလည်းအဲ့ဒီသတင်းတည်ပြုတဲ့ဌာနဆိုင်ရာလည်းကျွန်တော်တို့တည်ပြုတာကိုဖုံးနေခန္ဓာနာချင်းနေတဲ့အခါမှာယူတဲ့အခါမှာခက်ခဲကြီးအများကြီးရှိတဲ့အတွက်အရင်စိုးရွားနဲ့ဆိုင်တော့နည်းနည်းလေးပိုတက်တီးပြီးပိုခက်ခဲလာတယ်လို့ကျွန်တော်မြင်နေတာ
โอเคအခုတစ်ဆက်သေးပဲ writer သတင်းတောင်သူကလည်းခုနကပြောလို့ဒီအစိုးရသတင်းနေနဲ့ပတ်သက်လို့ဒီလူဝချက်အုပ်တွေကိုဖောက်ပြတဲ့ဆိုဆွဲချက်နဲ့ခါရဲဒီပေါ်မှာတော့ခုတင်ဆန်းဘယ်လိုမြင်လဲခင်ဗျသတင်းတောက်တွေကတကယ်ပဲဥတွေဖောက်ပြတဲ့သဘောရှိပါလား
သတင်းတော်ကတော့သူ့လို့ကိုသူ့လို့တာပဲညာကျန်ဥတွေချုပ်ပေါက်တယ်လို့ကျွန်တော်မမြင်ဘူးဘာကြောင့်လဲဆိုတော့သတင်းသမားကတော့ကျွန်တော်အများကြည့်သူတိတိတိထားတဲ့သတင်းတွေကိုကျွန်တော်တို့ကတော့ကိုနီးကိုဟာနဲ့ရောက်အောင်ယူပြီးတော့ကျင်ကြရမှာကျွန်တော်တို့ရဲ့တာဝန်ပဲလေအစိုးရကအဲ့ဒီလိုမလုပ်စေချင်ဘူးဆိုရင်သူတို့ကသတင်းမှန်တွေကိုသူတို့ဒီတန်းချာတော့သူတို့ရဲ့ဟိုဌာနတွေအနေပြီးတော့အချိန်နဲ့တပြေးညီညီထုတ်ပြန်လို့ရှိရင်ကျွန်တော်တို့ဒီလိုမျိုးရယူဖို့အနေထားမရှိပါဘူးအဲ့တော့ကျွန်တော်ဒီသတင်းတွေရိုက်တာသတင်းသမားနှစ်ယောက်ဒီလိုဖန်ဆန်းတာဟာကျွန်တော်အနေနဲ့တရားမျှတမှုမရှိဘူးသူတို့လုပ်ကိုသူတို့လုပ်တယ်လို့ပဲကျွန်တော်ကအဲ့လိုပဲယုံကြည်ကြတာ
ဟုတ်ကဲ့ကိုတင်ဆန်းဒီ line ပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ကိုတက်စင်ဖိတ်ခေါ်ကြပါလေကိုတက်စင်ခုနကဒီ writer သတင်းတောက်နှစ်ဦးကိစ္စနဲ့ပဲဆက်ဆက်ပြီးတော့မေးကြပါလေ writer သတင်းတောက်နှစ်ဦးဖမ်းဆီးခံရတဲ့ကိစ္စကကျွန်တော်တို့ဒီရခိုင်မြောက်ပိုင်းဒေသပြည်ပခါတွေပေါ့ဒီကိစ္စတွေမှာသူတို့ထက်ထက်ဝင်လိုက်နေတော့ရခိုင်မြောက်ပိုင်းကိစ္စကြောင့်ပဲအညှိုးတင်းနဲ့ဖမ်းတဲ့သဘောလားတခြားဘယ်လိုရွယ်ချက်တွေရှိနိုင်တယ်လို့ယူဆရပါလဲမြင်ရပါလဲဟုတ်ကဲ့ကိုတက်စင်ကြားပါလား
ဟုတ်ကဲ
့ဟုတ်ကဲ့ကြောက်ကြီးကိုသက်စင်ဟုတ်ကဲ
့
ဟုတ်ကဲ့ဒီမြောက်ဖန်ခါရဲ့ကိစ္စကရခိုင်မြောက်ပိုင်းသတင်းနဲ့များဆက်ဆံရှိလားဘလို့များသိရလဲခင်ဗျဟု
တ်ကဲ့အခုနောက်ပိုင်းသတင်းတွေရတော့ဒီ writer သတင်းဌာနကဒီနောက်ဖန်ခါရဲ့ကိစ္စကရခိုင်မြောက်ပိုင်းမှာ Indian ဆိုရွာမှာဖြစ်ရဲ့ပြဿနာနဲ့တော့နော်ကျော်နေနေပေါ့နော်ဟိုဘာလို့ဆိုဟောမအသက်ခါရဲ့အလောင်းကြီးတွေ့ရှိမှုနဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့ပြဿနာလို့ကျွန်တော်တို့ဒီဘက်ကနော်အတိမတိနဲ့သတင်းတွေနဲ့အချို့သတင်းတွေကကျွန်တော်သိရှိရပါတယ်။ဒါတော့အစိုးရဌာနကရေးတိသတင်းကြည့်ပြတော့မရှိသေးပါဘူး။ဒါပေမဲ့သတင်းဌာနတော်များများနဲ့အချို့လူတွေရဲ့ကြောက်ကြဲကြတော့ဒီလိုမျိုးဟိုပတ်သက်မှုရှိရဲလို့ကျွန်တော်သိရပါတယ်ဗျ
။ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးမေးချင်တာကဒီ Rest to Information မှာကုသစင်နဲ့အေဒါတူအနေနဲ့လုပ်နေတဲ့အခါကျတော့အခုလိုမျိုးဒီဖြစ်ပျက်တွေပေါ့ဥပမာဆိုရှင်ရခိုင်ကိစ္စလို့ရှိရင်တော်လေးကိုဆွဆွဲခံနေရတဲ့အခြေအနေပဲရှိရ။အစိုးရဘက်ကလည်းသတင်းတွေကဘလောက်ထိထိန်ချန်ထားလဲမသိဘူးဒါပေမဲ့ခုနကအစိုးရကတော့သူတို့ထိန်ချန်ထားမှုရှိဘူးပြောပါတယ်အမြဲတမ်းထုတ်ပြန်ပေးရလို့ပြောပါတယ်ဒါပေမဲ့ဟိုတကယ်ကို controversial ဖြစ်နေတဲ့အခြေအနေပေါ့နော်တခြားပြဿနာတွေလည်းရှိပါတယ်အဲ့တော့ဒ ီကိစ္စတွေမှာသတင်းတောက်တီရဲ့သတင်းလိုက်နိုင်မှုအနေအထားသတင်းရယူနိုင်ခွင့်အနေအထားဘယ်လိုများရှိပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ဟိုသတင်းသမားတယောက်ရဲ့တာဝန်ရတော့ကျွန်တော်တို့ကသတင်းတွေကိုเนาะဟိုကဘယ်ပိုင်းရမယ်ဖြစ်ဖြစ်ပေါ့နော်ဘယ်ထားဘယ်ဟိုနေဘက်ကဘယ်နေဟိုနေအချမ်းဖက်အဖွဲ့စည်းရောက်ဖြစ်ဖြစ်အစိုးရအဖွဲ့စည်းရောက်ဖြစ်ဖြစ်မတိုင်းတော့လက်နက်ကိုင်အဖွဲ့စည်းရောက်ဖြစ်ဖြစ်လာတဲ့သတင်းတွေမှန်မှန်ကြောက်ကျွန်တော်တို့ကရယူပိုင်ခွင့်ရှိပါတယ်ဒီသတင်းတွေပုံမှန်မူတည်ပြီးတော့ဒီနိုင်ငံရဲ့ဥပဒေကြောင်းအရသတင်းဖော်ပြခြင်းဖော်ပြခြင်းအေဂျာရဲ့ဆုံးဖြတ်ချက်ဖြစ်ပါတယ်ဒါပေမဲ့သတင်းတော့မှန်တယ်များကသတင်းမှန်တယ်များကိုတော့သူ့မှာရယူရယူပိုင်ခွင့်ကသူ့မှာအပြည့်အဝရှိပါတယ်ဒါကဟိုပြောလို့ရှိရင်သတင်းမီဒီယာဥပဒေမှာလည်းပြဋ္ဌာန်းထားပြီးသားပါသတင်းမီဒီယာဥပဒေမှာလည်းတရားဝင်ပြဋ္ဌာန်းထားပြီးသားသတင်းမီဒီယာသမားတစ်ယောက်ကတော့သတင်းအချက်လက်တွေမှန်တယ်များကိုတော့ဟိုတရားဝင်ရယူပိုင်ခွင့်ရှိရဆိုတာသတင်းမီဒီယာမှာပြဋ္ဌာန်းထားပါခင်ဗျာ
ဟုတ်ကဲ့အဲ့တော့တစ်ဆက်သေးပဲဒီ right to information နဲ့ပတ်သက်လို့အရင်တုန်းကရောဒီဥပဒေကပြောမှဆိုရင်ဒီဒါနဲ့ဒီခွင့်ရင်းနဲ့ပတ်သက်လို့တခြားနိုင်ငံဒီမိုစီနိုင်ငံတွေတော်များမှာရောဥပဒေတရားလိုမျိုးရှိတယ်အဲ့တော့ဒါနဲ့ပတ်သက်လို့အရင်တုန်းကလွှတ်တော်ဘက်မှာတင်သွင်းတယ်လို့လည်းကျွန်တော်ကြားပူပါရခင်ဗျာဒီအဲ့အခြေအနေရောဘယ်လိုများကြားမိပါလဲ
ဟုတ်ကဲ့သတင်းတော်နေပေါ့နော်သတင်းသမားတယောက်ကသတင်းရယူပိုင်ခွင့်နဲ့ပတ်သက်ပြီးတော့အရင်လွှတ်တော်တွေမှာလည်းတင်တယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဟုတ်ပါပေါ့နော်အရင်တို့တော့ကလည်းတည်ပြုထားပြီးတော့ဒါပေမဲ့ခုကအရင်ကျွန်တော်တို့ကအခုတရားစွဲတယ်ပေါ့နော်ဟိုဒီတရားစွဲမြန်မာနိုင်ငံဆိုတော့ဝတ်ချက်များအုပ်ဝင်တော့ကနှုံးအုပ်ပြီးနဲ့အုပ်ပြီးနဲ့ပတ်သက်ပြီးတော့နော်ဟိုကျွန်တော်တို့ကတင်ငန်းတို့နဲ့ဆွတ်တော်ကူကလည်းဥသိမ်းကျောင်းကနေပြီးတော့ဒီကိစ္စနဲ့ပတ်သက်ပြီးတော့အခုတို့လက်ရှိဟိုနော်ဒီဒီမိုစီသူတင်ကျောင်းဆိုးရအောင်နေပြီးတော့စံပယ်ပြီးတော့ပေါ်ဆောင်နေတဲ့သတင်းမီဒီယာဥပဒေသတင်းကောင်စီရဲ့စံပယ်တာဥပဒေတွေလုံးလုံးမီနဲ့ပတ်သက်ပြီးတော့အရင်ဟိုနေပေါ့နော်ဒီဥစ္စာကနေပြီးတော့ဗြိတိအစိုးရနော်အဲ့ရအစိုးရကစံပယ်ထားတဲ့ဒီဥစ္စာကြီးနဲ့ဥပဒေနဲ့ဆုံးတော့တယ်မြန်မာနိုင်ငံအစိုးရလုပ်ပတ်ချက်နဲ့အဲ့ဥပဒေနဲ့အကွဲလဲမှုရှိနေတယ်အဲ့ဒါကအတုံးခဏချက်ပြန်မှာအဆင်မပြေဘူးတချို့မပြေဥစ္စာပဲဖျက်ပြီးဖို့ဆိုပြီးတော့သူတို့ကတင်ရေးသေးပါလေအဲ့လိုကတင်တော့ဆိုလို့ရှိရင်အဲ့ဒီရအချင်းကဘယ်လိုခေါ်လဲဆိုတော့ကျွန်တော်တို့ဒီဇာတ်တူကပဲပြီး2013ပေါ့နော်အဲ့တော့ NDG အမတ်တွေက20ကျော်ရှိတယ်အဲ့အဲ့တော့တက်ခိုင်အမတ်တွေလည်းရှိတယ်အဲ့တက်မလို့အမတ်တွေလည်းရှိဒါပေမဲ့အဲ့အကုန်လုံးကနေပြီး NDG အမတ်20ကျော်ပါဝင်အကုန်လုံးကနေပြီးဒီဥပဒေကိုပယ်ချဖို့ကိစ္စကိုတန့်ွက်ခဲ့ပါတယ်အဲ့အဲ့ဒီမှာထောက်ခံခဲ့တာတော့ကျွန်တော်သိချာမမေးသိချာတခုကတော့တတိပုဂ္ဂလအမတ်တစ်ခုကနေပြီးတော့အဲ့ဒီစောက်ကိုထောက်ခံနေပြီးခဲ့တယ်အဲ့တော့ဥပင်းညွန့်တင်တဲ့အဆိုကိုအဲ့တယောက်ကမထောက်ခံမိကျန်တဲ့အမတ်ကြီးအကုန်လုံးကံကွယ်မှုပေးခဲ့တဲ့အတွက်အဲ့ဒီဟာကတစ်ချက်ဘူးကိစ္စကမအောင်မြင်ခဲ့ပါဘူ
းဟုတ်ကဲ့ခင်ဗျကိုတက်စင်ကိုတင်ဆန်းဒီလိုင်းပေါ်မှာခဏနေပြောအောင်ခင်ဗျကျွန်တော်ကိုတင်လွင်အောင်ဖိတ်ခေါ်ချင်ပါတယ်ကိုတင်လွင်အောင်တို့ကဒီ CSU အဖွဲ့အနေနဲ့ Rights to Information ဆိုတဲ့ဒီအခွင့်အရေးပေါ့နော်ဒီဟာကိုဥပဒေကြမ်းအတွက်သတင်းချက်လက်မှတ်တွေရရှိရေးဆိုတဲ့ဥပဒေကြမ်းနဲ့ပြင်ဆင်နေကြတာရှိပါတယ်ဒီအခြေအနေကလွတ်တော်မှာဘယ်လောက်ထိရှိနေပြီလဲခင်ဗျအခြေအနေက
တကယ်တော့ကြာအဒီဟာကဟိုအမှန်ကတော့ဒီအစိုးရဘက်ကဟိုအားလုံးလည်းကြားမိမှတင်တယ်ပြီးခဲ့တဲ့2014-15လောက်မှာပေါ့နော်သူကဒီ OGP ဆိုပြီး Open Government Partnership ဆိုပြီးအဲ့ဒီဟာတကူဒီပြီးခဲ့တဲ့အစိုးရဝင်ခဲ့တာရှိတယ်ဆိုတော့ဒီ OGP ဝင်လို့ရှိရင်သူကဒီ Right to Information Law ရှိရမယ်ဆိုတဲ့ချက်ပါတယ်ကဘာလို့အဲ့ဒီမှာကလေးကသူကဒီတန်ခိုင်းဝန်ကြီးဌာနကဒီ Right to Information Law ဆွဲဖို့ဆိုပြီးဆက်လုပ်တယ်ဒါပေမဲ့ကျွန်တော်တို့ဒီရက်ဖက်ဖွဲ့စည်းတွေကတော့အစိုးရနာပေါ့နော်ဒါသူတို့ကတစ်ဖက်ကတော့သူတို့အတွက်ဒီ credit ရအောင်ပေါ့နော်သူတို့နာမည်ကောင်းရအောင်လို့ဒီဥပဒေကိုဆွဲရမှန်းပေမဲ့သူတို့ကြီးပဲဆွဲပြီးတော့ကျွန်တော်တို့ဖြစ်ချင်တဲ့ချက်တွေမပါမှာသူရဲ့ဆိုတော့ကျွန်တော်အဲ့မှာဝင်ပြီးတော့ဒီပါကျွန်တော်တို့ရဲ့အကြံပြုချက်တွေပေးနိုင်အောင်ကျွန်တော်ကစူးစမ်းခဲ့တယ်ဆိုတော့ပြီးခဲ့တဲ့ဒီလပိုင်းနေမှာတော့ဒီအခုအစ်စ်ပေါ်လာတဲ့ဒီကြံကြိုင်းဝန်ကြီးဌာနပေါ့နော်အဲ့ကြံကြိုင်းဝန်ကြီးဌာနကအဲ့ဒီဆွဲထားတဲ့ဥပဒေကိုကျွန်တော်တို့ဒီအချို့သောရပ်ဖက်အဖွဲ့အစည်းတွေနဲ့ဒီဟို consultation ပေါ့နော်ကျွန်တော်တို့အကြံပြုချက်တွေပေးတဲ့ဟာမျိုးတွေစပြီးတော့လုပ်တယ်အဲ့ဒီဟာကိုတော့ဒီသူရဥရှိမန်ဦးဆောင်တဲ့ဒီဥပဒေနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ရေးကော်မရှင်ပေါ့အဲ့ဒီကော်မရှင်ကနေပြောမှာသူတို့ရုံးငန်းမှာပေးလုပ်တယ်ပေါ့အဲ့ဒါကြီးကျွန်တော်တို့စပြီးတော့လုပ်တဲ့ခါကျတော့အခုပြီးခဲ့တဲ့ဒီဇင်ဘာ5ရက်နေ့မှာတော့ကျွန်တော်တို့ ਨੇ ဒီဆွေးနွေးတဲ့ဟာတော့ဒါအဆုံးသက်သွားပြီပေါ့နော်ဆိုတော့ဟိုဥပဒေအကြံတစ်ခုတော့ရှိသွားပြီဆိုတော့သဘောတော့ရှိတယ်ဆိုတော့အဲ့ဒီမှာတော့ဒီအဲ့ဒီလိုမျိုးကျွန်တော်ဟိုညီနိုင်ဆွေးနွေးမှုလုပ်တဲ့အခါမှာတော့တချို့သောအစိုးရဌာနတွေကလည်းသူတို့ဖိတ်ပြီးတော့အဲ့မှာတည့်ပြီးတော့ဆွေးနွေးခိုင်းတာလည်းရှိတယ်ပေါ့ပြီးတော့သူတို့နောက်ဆက်အနေနဲ့ကတော့တခြားသောဝန်ကြီးဌာနတွေနဲ့အဲ့လိုမျိုးဒီချပြပြီးတော့မှအကြံဉာဏ်ယူရတယ်သူတို့လုပ်မယ်ပြီးတော့လို့ရှိရင်တော့အခုဒီအဲ့ဒီဒီဥပဒေနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်ကော်မရှင်ကနေပြီးတော့မှဒီလွှတ်တော်နာရကစီကိုတင်မယ်ဆိုတော့မျိုးကျွန်တော်ကြားတယ်ဆိုတော့နာရကကမှတစင်ကနာဘယ်လွှတ်တော်မှစတင်နေတယ်ပေါ့နော်မျိုးသားလွှတ်တော်လားပြောင်စုလွှတ်တော်လားပြည်သူလွှတ်တော်လားဆိုတော့လုပ်မယ်ဆိုတော့မျိုးကျွန်တော်အဲ့ဒါကိုတော့သိရတယ်ဆိုတော့လောလောဆယ်မှာတော့ ဥပဒေကြမ်းအစဉ်ထွက်သွားပြီ။အဲနောက်ထပ်ဝန်ကြီးတခြားဝန်ကြီးဌာနတွေနဲ့ညှိနှိုင်းတာလုပ်ပြီးသွားလို့ရှိရင်တို့ဒီတွတ်တော်မှာစတင်တဲ့ process သွားတော့မယ်ဆိုတော့သိရတယ်။
ဒီဥပဒေကြမ်းထဲမှာဒီသတင်းအချက်လက်အများပြည်သူရရှိခွင့်သိရှိခွင့်နဲ့ပတ်သက်လို့ပေါ့နော်။သူတေချာခိုင်ကမှာဗာမြဘလောက်ထိများထည့်ထားလဲခင်ဗျ။
ဥပဒေကျမ်းကတော့ဗျာဟိုနည်းနည်းတော့ဥပဒေကတော့ဟိုနည်းနည်းတော့ generally တော့စံတာပေါ့နော်ဒါနီးဥပဒေမှာတော့ပို့ပြီးတော့ထပ်ပြီးတော့တချို့အရာတွေသိရမယ့်ဟာတွေပါတယ်လောလောဆယ်မှာတော့ဒီဥပဒေတစ်စုံလုံးကိုချုပ်ပြီးပြောရလို့ရှိရင်သူကဒီကော်မရှင်တစ်ခုဖွဲ့ရမယ်ရင်းချက်လက်ဆိုင်ရာကော်မရှင်ပေါ့နော်အဲ့ဒီကော်မရှင်ကကနလွတ်လပ်တဲ့ CSO တွေပါတယ်ညာတွေအဲ့လိုမျိုးပါရမယ်ပေါ့ပါပြီးရင်သူကဒီဝန်ကြီးဌာနတိုင်းအဲကျွန်တော်ကအဲ့ထဲမှာဒီအစိုးရဌာနတွေမဟုတ်ဘဲနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကိုပါဒါမျိုးသတင်းထုတ်ပြန်ပေးရမယ်ဆိုတာမျိုးထည့်သွင်းထားတယ်ပေါ့နော်ဆိုတော့အဲ့ဒီဝန်ကြီးဌာနတိုင်းနဲ့ဒီအဖွဲ့အစည်းတိုင်းတွေကခုနသတင်းအချက်လက်ထုတ်ပြန်ရေးအရာရှိတွေခံထားပြီးတော့မှသူကအဲ့ဒီ department တွေသူတို့ပြီးကွာအတီးတီးထားရမယ်အဲ့တော့ဒီသတင်းတွေကိုရရှိခြင်းနဲ့နိုင်ငံသားတော်၎င်းဒါမှမဟုတ်ရှင်းရတယ်ဒီနိုင်ငံထဲမှာနေတဲ့တရားဝင်တွေနိုင်ငံသားတော်၎င်းကဒီသတင်းတွေကိုရရှိခြင်းနဲ့ဆိုရင်သူတို့စီမှာတောင်းယူရမယ်အဲ့လိုတောင်းယူတဲ့အခါမှာသူတို့ကဒီဥပဒေပါအချက်လက်တွေတိုင်းသူတို့ကထုတ်ပြရမယ်တကယ်လို့သူတို့မထုတ်ပြခဲ့ဘူးဆိုလို့ရှိရင်ကော်မရှင်ကိုတိုင်ကြရမယ်တိုင်ကြရင်ကော်မရှင်ကအဲ့ဒါကိုသူကဂျောင်းဝင်ပြုံးမှစီစဉ်ညှိနှိုင်းတာတွေလုပ်မယ်အဲ့လိုစီစဉ်ညှိနှိုင်းလို့မှမရဘူးဒါဥပဒေချိုးပေါက်တယ်ဆိုရင်အဲ့ဒီခုနသတင်းတောင်းယူတဲ့သူကနေပြီးမှတရားစွဲနိုင်တဲ့အဆင့်ထိလုပ်နိုင်အောင်လို့ဟိုအဲ့ဥပဒေမှာတော့ပေါအောင်လို့ကျွန်တော်လုပ်ထားတာရှိတယ်။ဒါပေမဲ့ဥပဒေကတော့နည်းနည်းတော့ general ကြတယ်။နောက်တချို့အချက်လက်တွေကခုနဝန်ကြီးဌာနတွေပဲဖြစ်ဖြစ်အဖွဲ့အစည်းတွေကသူတို့ထုတ်ပြန်လို့ရတဲ့ဟာကို proactive ပေါ့နော်။သူဘက်ကနေကြိုတင်ပြီးတော့မှထုတ်ပြန်ပေးရမယ်ဆိုတဲ့ဟာမျိုးလည်းကျွန်တော်တို့ဟိုအဲ့ထက်မှထည့်သွင်းထားတာရှိတယ်။ဆိုတော့လောလောဆယ်မှာအနည်းချုပ်ပြောရရင်တော့ဒီ commission က independent ဖြစ်အောင်ပေါ့နော်။အဲ့လိုမျိုးဖြစ်အောင်ကျွန်တော်တို့တစ်ချက်လုပ်ထားတယ်။နောက်တစ်ခုကသူတို့ကကင်းလို့ခွင့်နေပေါ့။သူဘက်ကသတင်းမထင်နိုင်တဲ့ကင်းလို့ခွင့်နေသူတို့ပြဋ္ဌာန်းထားတာရှိတယ်။အဲ့ဒီဟာတွေမှာလည်းကျွန်တော်ကဘလို့ပဲဖြစ်လာပြည်သူလူထုရဲ့အကျိုးစီးပွားကိုရောရှေ့ရှုပြီးတော့မှစဉ်းစားပါဆိုတဲ့အချက်မျိုးတော့ထည့်ထားရှိတယ်။ဒါပေမဲ့ချုပ်ပြောရင်တော့ဒီဥပဒေကတော့နည်းနည်းရေကူကဆန်နေတယ်။နောက်ပြီးတော့ process ကြီးအများကြီးတော့
အစိုးရရဲ့ထိန်းချုပ်သတင်းထိန်းချုပ်ခွင့်ကတော့အစိုးရဘက်မှရှိနေတဲ့သဘောမှတော့ရှိနေတာပေါ့။အစိုးရကဝန်ကြီးဌာနလိုက်ပဲသတင်းထုတ်ပြန်သွားမယ်ဆိုတော့သူတို့ထုတ်ပြန်ခြင်းတဲ့ဟာမျိုးပဲထုတ်မှာ။ဒါပေမဲ့အကယ်အစိုးရကနေပြီးတော့မထုတ်ပြန်ခြင်းဘူးထိန်းထားတဲ့ဟာမျိုးဆိုရင်ရော
။တော့ဒီလိုကဟိုကနော် proactive ဆိုတာကသူတို့ကနေပြီးတော့မှကြိုပြီးတော့ထုတ်ပြန်လို့ရတဲ့သတင်းကိုသူကသူကကြိုထုတ်ပြန်ထားတာမှာ။ဒါပေမဲ့ကနိုင်ငံသားတော်၎င်းဒီဟိုတယောက်ချင်းကနေပေါ်မှာလူချင်းနဲ့ဆိုရင်လူချင်းနဲ့တရင်ကိုတောင်းတာကတခုသူကနှစ်ပိုင်းပါတယ်အဲသူတို့ကြိုတင်ထုတ်ပြန်ထားမှာကတခုနောက်ပြီးတော့မှတောင်းလာတဲ့အခါမှာထုတ်ပြရမှာကတခုအဲ့လိုနှစ်ပိုင်းရှိတယ
်ဟုတ်ကဲ့ခင်ဗျကျွန်တော်ဒီလို
တောင်းလာတဲ့အခါမှာမပြီးတဲ့ဟာမျိုးကကော်မရှင်ကဝင်ပြီးတော့ညှိနှိုင်းတာလို့ပဲလုပ်လို့ရတယ်ပေါ့နော
်ဟုတ်ကဲ့အဲပင်နယ်စနစ်သူလေးတိုင်းပေါ်မှာခဏနေပြပါခင်ဗျကျွန်တော်တော်ရှင်နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးဖိန်လန်နိုင်ငံကကိုငင်းချင်းအောင်ဆွေးနွေးမေးမြန်းလို့ရပါတယ်ခင်ဗျ
အဲကျွန်တော်အခု right to information ကိစ္စနဲ့ပြောမယ်ဆိုလို့ရှိရင်ဗမာပြည်မှာပေါ့တကယ်ဟိုလွတ်လပ်တဲ့သတင်းဌာနရှိလားဆိုတဲ့ကိစ္စကိုအရင်စပြောခြင်းနဲ့ခင်ဗျာဘာဖြစ်လို့လဲဆိုတော့ဗမာပြည်မှာသတင်းတောက်တွေကသူ့လို့သူ့လို့တာမှန်တယ်ဒါပေမဲ့သတင်းဌာနတွေအကုန်လုံးကဥပမာဗမာအစိုးရနဲ့ဆက်ဆံတဲ့သတင်းဌာနတွေအကုန်လုံးကချက်တ်မကြိုက်တဲ့ဟာတွေကိုမလုံရဲတဲ့ကိစ္စတွေအကုန်လုံးဖြစ်နေတယ်ဥပမာတစ်ခုဆိုလို့ရှိရင် AOD သတင်းဌာနတရင်တော့ဒီဖန်ခံရတယ် DBB ကတရင်တော့ဒီအဖန်ခံရတယ်သူကလွတ်ရင်တော်ပြီငါတို့မတရားလုပ်တဲ့ကိစ္စကိုဆက်မပြောတော့ဘူးဆိုပြီးတော့နေတဲ့ကိစ္စတွေများနေတယ်အဲ့ဒီအပြင်မှာအခုအစိုးရပြစ်တက်လာရင်အစိုးရပြစ်ကဝင်ကြီးတွေဆိုတာ Facebook လိုဟာမျိုးတောင်မှကိုယ်ပိုင်မသုံးရတဲ့ဝင်ကြီးမျိုးတွေဖြစ်နေတဲ့အခါကျတော့ဗမာပြည်ဒီမိုကရေစီရကြင်အောင်ဆောင်တယ်နိုင်ငံတော်အတိုင်းပင်ခံရတယ်ဒီမိုကရေစီရတယ်ဆိုပြီးတော့ဟိုကျွေးကြော်တယ်ဒါပေမဲ့အကုန်လုံးကိုသူကိုယ်တိုင်ကအာဏာရှင်လို့ဆက်ဆံပြီးငါပြောတဲ့ဟာပဲနားထောင်ငါ့ကိုပြန်မမေးနဲ့လုပ်နေတယ်အတွက်ကျွန်တော်တို့ဗမာပြည်လူတွေနိုင်ငံတကာပြည်လူတွေက right to information ကိုဘယ်တော့မှရမလဲဗမာပြည်မှာဘယ်တော့မှဟိုသတင်းဌာနအစ်စ်အမှန်တွေပေါ်ပေါက်လာမလဲဆိုတာကျွန်တော်သိကြပါတယ်ခင်ဗျာအဲ့ဒီအခုပင်ဆိုင်ဆွေးနွေးတဲ့လူတွေဖြေပေးနိုင်ရင်ဖြေပေးပါခင်ဗျာကျေးဇူးအများကြီးတင်ပါတယ်
ဟုတ်ကဲ့ကိုကြီးညင်းအောင်ကျေးဇူးပါကျွန်တော်ပင်ဆိုင်ဆွေးနွေးသူပြင်ခေါ်ပါမယ်ကျွန်တော်နောက်တော့ရှင်သူဖိတ်ခေါ်ကြပါလေကိုခင်မောင်လွင်တခါလေးဆွေးနွေးပါခင်ဗျာတို့
ဟုတ်ကဲ့မတ်တီအနေနဲ့အဲ့တော့ energy စုရမယ်တန်းတော့ကသတင်းမီဒီယာကိုဆွေးရမှန်းတခုမျိုးဒီနေ့ဆိုင်ကပြကြလက်ခွင့်ပေးလို့ဒီပါတယ်တမန်နေနေကတော့လက်ရှိအစိုးရကဒီသတင်းမီဒီယာအသွားနဲ့အကြမ်းကြီးနေပြီးဆိုင်ရင်းတင်းလို့တောက်ဖြစ်ပြီးဘာတော့နေနေကတော့သတင်းမီဒီယာရဲ့ပြလက်ခွင့်ကိုအရင်အနေနဲ့တောက်ဖြစ်ပြီးတမန်နေနေကတော့ဒီမနက်ကဒီတင်ရင်အဆင်ပြေတင်ချောင်းနိုင်လို့ဆိုရင်တင်းကြီးအခုတော့ခုတော့ရေလို့ကျွန်တော်ပြောလို့ရတယ်ခင်ဗျာ
ဟုတ်ကဲ့ကိုမောင်လေးကျေးဇူးပါခင်ဗျာကျွန်တော်တဆက်တဲ့ကိုနေဦးလင်းမလေးရှားနိုင်ငံကဖိတ်ခေါ်ချင်ပါတယ်ကိုနေဦးလင်းဆွေးနွေးလို့ရပါခင်ဗျာ
โอเคครับကျွန်တော်အမြင်ပြောရရင်တော့တင်းဆိုတာရယူနိုင်ခွင့်တော့ရှိတယ်ပေါ့နော်သို့တော့တခုစံတခုတခုဟိုဖြစ်စီကျင်တာပေါ့နော်ဒီတင်းဟာ public အတွက်အကျိုးရှိနေမှာလားအကျိုးမဲ့သွားမှာလားဆိုတော့ပေတံနဲ့တိုင်းမယ်ဆိုရင်တော့ယူသင့်မယူသင့်ထုတ်ပြန်သင့်မထုတ်ပြန်သင့်ဆိုတာကတော့လူမယ်လို့တော့ကျွန်တော်ထင်ပါတယ်ဗျနောက်တိုင်းနိုင်ငံလိုအကုန်လုံးပြီးရမယ်ဆိုတာတော့မှန်ပေမဲ့တိုင်းပြည်ကိုထိခိုက်နိုင်တယ်ဆိုရင်တော့ဟိုဒီသတင်းဟာမဖြစ်ထိုက်ဘူးပေါ့နော်ကျွန်တော်အနေနဲ့ကတော့အဲ့လိုပဲမြင်ပါတယ်ခင
်ဗျဟုတ်ကဲ့ကိုနေဦးလေးကျေးဇူးပါခင်ဗျကျွန်တော်ပင်နယ်ဆွေးနွေးသူတွေပန်ဖိတ်ခေါ်ချင်ပါတယ်ရင်းစုံယနေ့ခေတ်တငယ်ဦးမဂ္ဂဇင်းကကုသက်စီရင်ဖိတ်ခေါ်ချင်ပါတယ်ကိုနေဦးလေးဆွေးနွေးသွားတဲ့အထဲမှာခုနကပြောသွားသလိုသတင်းတွေကလူလူအတွက်ကျိုးရှိသလားကျိုးမဲ့သလားထိခိုက်နိုင်လားမထိခိုက်နိုင်လားသူကတော့ထိခိုက်နိုင်တယ်ဆိုရင်မလွတ်စေချင်တဲ့သဘောမျိုးပေါ့နော်ကုသက်စီရင်တအားကိုပြန်ပြီးတုံ့ပြန်ဆွေးနွေးပေးပါလား
ဟုတ်ပါတယ်ကျွန်တော်တို့မြန်မာသမားကြီးအနေနဲ့ကလည်းကျွန်တော်တို့ကတည်င်းကတည်င်းအနေနဲ့ပဲဟိုကျွန်တော်တို့ကဟိုတည်င်းကိုတည်င်းအနေနဲ့ပဲထုတ်ပြန်တာဒါပေမဲ့တစ်ခါလေကြက်လို့ရှင်ကျွန်တော်တို့မှာတန်းကြီးမှာတော့ဟိုပုပ်ကိုရေးရခိခိုက်ခိုင်တဲ့တန်းကြီးမှာဥဆောင်နေတဲ့ပုပ်ကိုရေးတန်းကြီးရဲ့ဟိုနေမှာတော့ပုပ်ကိုရေးရဖြစ်တဲ့တည်င်းတွေကိုကျွန်တော်တို့ကမထုတ်ရမှာတော့ဒါအများကြီးကိုခိခိုက်ခိုင်တယ်ဟိုတက်ဆိုင်ရာလူပုပ်ကိုတွေခိခိုက်နိုင်တယ်ဒါပေမဲ့လည်းကျွန်တော်တို့တည်င်းသမားကြီးရဲ့ဟိုလောကမှာတော်ဝင်ရကျွန်တော်တို့ကပြထားတဲ့ကျွန်တော်တို့ကကျင့်ဝတ်ကဘာလဲဆိုလို့ရှင်ကျွန်တော်တို့ကဟိုဘသူကိုကာကွယ်ရမယ်ဆိုတဲ့ဆိုလို့ရှင်ကျွန်တော်တို့ရဲ့အဓိကနိုင်ငံတော်ဘုတ်ပေါ့ကျွန်တော်တို့ကာကွယ်မှာကျွန်တော်တို့ရဲ့ပြည်သူလူထုကိုကာကွယ်မှာပြည်သူလူထုရဲ့အကျိုးစီးပွားကိုပဲကျွန်တော်ကြည့်ရမှာပါအရေးကြီးတာအဲ့တော့ပြည်သူလူထုကိုကျွန်တော်ကအတင်းလေးကိုပေးရပါတယ်အဲ့လိုသတင်းပေးတဲ့အခါမှာအစိုးရကကောင်းသည့်ဖြစ်စေမကောင်းသည့်ဖြစ်စေအစိုးရရဲ့အတင်းလေးနော်အာဏာပိုင်အဖွဲ့အစည်းရဲ့အတင်းလေးနော်အခြားဟောအခြားသောဒီစာရည်တွေနဲ့ပတ်သက်ပြီးတော့တည်င်းတွေကိုကျွန်တော်တို့ကပြည်သူလူထုကိုဖြတ်ပြရတာဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ကနိုင်ငံတော်တို့အစိုးရတို့ဆိုတာကျွန်တော်တို့အသိပေးပဲမရှိပါဘူးကျွန်တော်တို့ရဲ့အဓိကဥပဒေကဒီကကျွန်တော်တို့ကပြည်သူလူထုဥပဒေတော့ဒါကြောင့်ပြည်သူလူထုသိခွင့်ရှိတယ်သိထက်တယ်လို့ယူဆတဲ့တည်င်းတွေကိုကျွန်တော်တို့ကရှာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့ကတင်ပြမှာဖြစ်ပါတယ်
ဟုတ်ကဲ့ဒီညမှာကျွန်တော်တစ်ဆက်တည်းမေးချင်ပါတယ်တည်တည်မတည်တည်ဆိုတဲ့ဟာကမီဒီယာကဆုံးဖြတ်လို့သဘောမျိုးဖြစ်နေတော့မီဒီယာကတော့ဘလူးပန်ပီရန်ဆန်နုံနေပြီးဆုံးဖြတ်နိုင်မှာခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့အဓိကအတင်ပြည်သူဟာဘာကြောင့်ပြည်တင်လဲဆိုလို့ချင်းပြည်သူကအစိုးရအဖွဲ့ဟာဘာလုပ်နေလဲ။နော်အစိုးရအဖွဲ့ကပြည်သူလူထုကောင်းကျိုးအတွက်လုပ်နေတာသူ့ကောင်းကျိုးအတွက်လုပ်နေတာလား။အတမတော်ကတော့သူ့ရဲ့အကျိုးစီးပွားတက်လို့များပြည်သူလူထုရဲ့အကျိုးစီးပွားလုပ်နေရလားဆိုတော့ကျွန်တော်တို့ကဒီပြည်နဲ့စဉ်းစားရပါတယ်။အဲ့တော့ဒီလိုလုပ်တဲ့အခါမှာကျွန်တော်တို့ကပြည်သူတည်တည်နဲ့သတင်းတွေကိုထိန်ချန်ထားလို့ချင်းကျွန်တော်တို့ကမီဒီယာအပတ်တင်ပါတယ်။အဲ့တော့ပြည်သူတည်တည်နဲ့သတင်းဆိုတော့ကပြည်သူကအစိုးရကဘာလုပ်နေလဲအစိုးရပြည်သူတွေကဘာလုပ်နေလဲဘာမလုပ်နေဘူးလဲအစိုးရကပြည်သူမသိအောင်ဘာတွေလုပ်နေလဲဘာတွေထိန်ချန်ပြီးလုပ်နေလဲဆိုတာကျွန်တော်တို့သတင်းမှာစုံစမ်းစာဖွေဖော်ထုတ်ပြီးတော့ကျွန်တော်တို့သတင်းတင်ဆက်လာဖြစ်ပါတယ်။အဲ့ဒါကအစိုးရကပြည်သူပေါ်မှာဘလော့ယူတောင်းမှုရှိတယ်ပြည်သူတွေကဘလော့ရက်တယ်ဆိုတော့ကျွန်တော်ကြည့်ပြီးဖော်ထုတ်ရတာဖြစ်ပါတယ
်။ဟုတ်ကဲ့ကုသစင်ကျေးဇူးပါခင်ဗျာကျွန်တော်ဒုတိယမိကွန်းဖြစ်တဲ့ကုငင်းချောင်းရဲ့မိကွန်းကုတင်ဆန်းဖြစ်ပြီးပါလားခင်ဗျာကုတင်ကုငင်းချောင်းပြောတာတော့သတင်းမီဒီယာတွေမြန်မာနိုင်ငံထဲမှာတကယ်တမ်းလွတ်လပ်တဲ့အဖွဲ့အစည်းရှိရလားပေါ့နော်စစ်တပ်မကြိုက်တာမလုပ်ရဲဘူး ELD လို DVB လို့သတင်းတော်တွေဖန်ခါရယ်လွှင့်ပြီးရောဆိုရယ်လွတ်လာရင်ပြီးရောဆိုရယ်သဘောမျိုးပဲဖြစ်နေရတယ်အဲ့တော့ကုတင်ဆန်းအဲ့ဒါလေးဖြစ်ပြီးပါလားကုငင်းချောင်းမိကွန်း
ကိုငင်းကြအောင်ဖြစ်တာကိုတော့ကျွန်တော်ကဟိုတချို့ဟာကိုတော့ကန့်ကွက်ရနေနေကြ။ဘာကြောင့်လဲဆိုတော့ကျွန်တော်တို့တတိယဒီတင်းကိုရယူတဲ့အခါမှာဟိုခိုင်ခိုင်မာမာရအောင်ယူရပေါ့ဗျာ။အခုကျွန်တော် Unity Channel ကိုဥပမာပြီးပြောချင်ပါတယ်။16နှစ်ဒီမာလာ Unity Channel ကရေးလိုက်ပါတယ်။Traffic Control Center နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကလွတ်တော်ပေါ်အဲ့ဒီတေဘုဆောင်ကြီးကြက်ရေးကော်မတီတောင်းတာမအောင်လို့ရောအားလုံးကိုကျွန်တော်မေးတယ်မေးပြီးထည့်ပြီးတော့အဲ့ဒီကုမ္ပဏီကဒီနေ့ချင်းမွန်တင်းစာမှာ Unity Channel ကိုကန့်ကွက်ကြောင်းစာထည့်ပါတယ်ဒါပေမဲ့ကျွန်တော်တို့ကဒါအမှန်လဲဆိုတာကိုတက်ပြပြတဲ့အနေနဲ့ကျွန်တော်မှအတန်ဖိုင်နေရှိတယ်ဒီလိုမျိုးအချက်လက်တွေနဲ့ခိုင်ခိုင်မာမာနဲ့ပြည်သူ့ဘလောက်အကျိုးပြုနိုင်မလဲနောက်ဒီကိုတို့စန္ဒာကြီးလုပ်နေတာကြပြီဒါပေမဲ့အဲ့မှန်ငွေတွေအများကြီးဆုံးရှုံးနေတယ်ပြည်သူတွေကခုတိဒီကားတွေကြက်နေတယ်ဒီကိစ္စကိုကျွန်တော်တို့ကရေးသားတဲ့အပေါ်မှာကျွန်တော်တို့ဒီနေ့ပဲသူတို့သတင်းစာအနေနဲ့ကျွန်တော်တို့တောင်းပန်ခံနေဒါပေမဲ့ကျွန်တော်တို့ဘာလို့ဆိုလို့ကျင်တာလဲဆိုတော့ကိုငင်းငန်းအောင်ပြောနေလွတ်လပ်တဲ့သတင်းဌာနကရှိလားဆိုတော့မရှိဘူးလို့ဖြေရပါလိမ့်မယ်ဒါပေမဲ့လွတ်လပ်မှုရအောင်ကျွန်တော်တို့ကိုယ်တိုင်သတင်းတွေကိုစူးစမ်းပြီးတော့ပြည်သူတွေကိုတိတိနဲ့ပြည်သူပန္နံဝင်တွေမဆုံးရှုံးအောင်ပြည်သူဘက်ကရက်တီပြီးလှုပ်ဆောင်နေတယ်ဆိုတာကိုတော့ကျွန်တော်ခက်ခက်မှမှပြောရပါတယ်က
ဟုတ်ကဲ့ကုတစားကျေးဇူးပါခင်ဗျာကျွန်တော်တော်ချစ်တူဖိတ်ခေါ်ချင်ပါလေကိုတီးလေမှုတူတူတူဆွေးနွေးမြင်းမြန်းလို့ရပါတယ်ကိုတီးလေမှုကြားပါလား
ကိုတိခင်ဗျာဘာလို့လဲဆိုတော့သတင်းသမားသတင်းမှာဟိုရယူဖို့သူတို့သွားသတင်းယူနေတာဖြစ်ပါလေခင်ဗျာအဲ့ဒီအတွက်ကျွန်တော်အနေနဲ့ကတော့နော်
မြန်မာနိုင်ငံမှာတော့ဒရင်ရယူမယ်ဆိုရင်တော့မမကန်ကဖြစ်ဖို့ကဒရင်သမားယူရတဲ့အတွက်တော့သူတို့အနေနဲ့ပိတ်ဆို့တယ်ဆိုတာတော့ကျွန်တော်တိုင်းသားဒီနောက်ဆက်တွဲဖို့တော့သူတို့ဆက်ပြီးတော့ဒုက္ခပေးဖို့ပဲသူတို့လှုပ်ဆောင်တာဖြစ်ပါတယ်ဘာဖြစ်လဲဆိုတော့တော့ဗီဒီယိုအာနာတုံးနဲ့တရုတ်နဲ့ရုရှားကိုတော့အားကိုးပြီးတော့သူတို့လှုပ်ဆောင်တာပဲကျွန်တော်မြင်တယ်ဒီတော့မမကလောက်တော့အမတန်မှလိုအပ်တယ်လို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ကိုတိလက်မှုကျေးဇူးပါခင်ဗျာကျွန်တော်နောက်ဆုံးကိုတူလေးအောင်မေးချင်ပါတယ်ခင်ဗျာဒီ right to information အများနဲ့သက်ဆိုင်တဲ့ချက်လက်တွေကိုသိရှိခွင့်ရရှိခွင့်ဟာလက်ရှိမြန်မာနိုင်ငံအပြောင်းလဲမြန်မာနိုင်ငံရဲ့အခြေအနေအရဘလောက်ထိထားခွင့်ရှိပါလဲနောက်ဘလောက်ထိအရေးပါပါလဲတူတူတူလေးဖြည်းဖြည်းပါလားကျွန်တော်ဟိုလောက်နိုင်စက္ကန့်မိနစ်လောက်ရပါတယ်စက္ကန့်30လောက်
ဒီချင်းလေးရပိုင်ခွင့်ကတော့အရင်ရေးကြည့်အောင်ဗျာဒါနိုင်ငံသားတိုင်းရဲ့အခွင့်အရေးဖြစ်တယ်ပေါ့နော်ဆိုတော့အရင်ရေးကြည့်ရဲအဲ့ဒါကဒီကျွန်တော်တို့ကပြောနေတာဒီမိုကရေစီလို့ပြောနေကြတယ်ဒါဆိုရင်ဒါပွင့်လင်းမြင့်တာမျိုးကအရင်ရေးကြည့်ရဲဆိုတော့အစိုးရဘာလုပ်နေလဲလွတ်တော်ဘာလုပ်နေလဲစစ်တပ်ဘာလုပ်နေလဲဒါတွေအားလုံးကကျွန်တော်တို့သိနေဖို့လိုရဲဆိုတော့ဒါတွေရှိဖို့အတွက်ဆိုလို့ရှိရင်ကျွန်တော်ကသတင်းစနစ်တွေကိုကျွန်တော်ရရှိနေဖို့လိုရဲဆိုတော့ဒါကနောက်ပြီးတော့ဟိုကျွန်တော်တို့ရဲ့ပြဿနာကဘာဖြစ်လဲဆိုတော့မြန်မာနိုင်ငံမှာဒီမိုကရေစီတောင်းလဲဖြစ်နေပြီဆိုပြီးတော့ဒါပြောကြတယ်ဒါပေမဲ့တကယ်ကြတော့လောလောဆယ်အုပ်ချုပ်နေတဲ့သူတွေအားလုံးကဒီမိုကရေစီပြောင်းလဲနဲ့ဆက်ဆိုင်တဲ့စိတ်သဘောထား mindset တွေမှရှိနေဘူးဒီမိုကရေစီတောင်းလဲရှိနေပြီဆိုတဲ့သဘောဘာဝကကျွန်တော်တို့မှာဒီမိုကရေစီမရှိခဲ့ဘူးဆိုတာကိုကျွန်တော်ကဝန်ခံရလိမ့်မယ်အရင်ဆုံးအဲ့တော့ဒီမိုကရေစီမရှိခဲ့ဘူးဆိုရင်အဲ့ဒီမိုကရေစီမရှိခဲ့တဲ့အချိန်ကဥပဒေတွေကိုကျွန်တော်ကလိုက်ပြီးကိုးကားပြီးတိတ်မိညံလေးထားရမျိုးကျွန်တော်မလုပ်တင်တော့ဘူးအဲ့တော့ကျွန်တော်တို့က right to information လို့ခေါ်တယ်တကယ်ဒီလိုသတင်းချက်လက်အမှန်ကန်ရတဲ့ shutdown ကိုတကယ်ကိုအလေးထားပြီးကျွန်တော်လုပ်ဆောင်အောင်ဖြစ်တယ်ဒါပေမဲ့အခုအာဏာပိုင်တွေကအမိကောင်းနာမည်ကောင်းရအောင်တာလုပ်နေတဲ့လိုမျိုးเนาะဥပဒေတွေစာရေးပေါ်မှာရေးနေရမျိုးကိုကျွန်တော်ကတွေ့နေရပြီးတော့လက်တွေ့မှာတော့ accountable form နဲ့သူတို့ရဲ့စိတ်ထားတွေကတကယ်ဒီမိုကရေစီအပြောင်းလဲနဲ့လိုက်လုံးကြီးတွေကမရှိနေတာကိုကျွန်တော်တွေ့ရတယ်ဆိုတော့ဒီလိုအခြေအနေမျိုးမှာတော့ right to information လို့ခေါ်တဲ့နိုင်ငံသားရဲ့ရပိုင်ခွင့်ဖြစ်တဲ့ခုနသတင်းချက်လက်တွေကိုတည်တည်ချာချာကိုရဖို့ဟာအရင်ကြီးကြီးရဲ့အဲ့ဥပဒေတိုင်းတကယ်ကိုအသက်ဝင်ပြီးတော့တကယ်အဲ့ဒီတိုင်းပဲလှုပ်ဆောင်ရဖို့အရင်ကြီးကြီးတယ်။ဒါပေမဲ့ကျွန်တော်ပွင့်လင်းပြောရင်တော့အားရမှုကတော့တကယ်ကိုလက်ရှိမှာအများကြီးမရှိသေးပါဘူး။ကျွန်တော်အများကြီးတော့
ဆိုရတဲ့အခုအနေနဲ့ဆိုရလက်ထက်မှာပွင့်လင်းမြင့်တာမှုပေါ့နော်ဘလောက်ထိသတင်းချက်လက်တွေကိုပြောနိုင်ဆိုနိုင်အရင်အခြေအနေသက်ဆိုင်ရင်ဘလောက်ထိတိုးတက်လာလဲ။ကုတင်ဆန်းကတော့ခုနတိတ်အားမရဘူးပြောပါရယ်။ကိုကတော့ဒီ CSO အနေနဲ့ဘလောက်ထိဆိုရရဲ့ပွင့်လင်းမြင့်တာမျိုးမြင်ရပါလဲ။
ကျွန်တော်ပုံမှန်နင်းနင်းပြောရလို့ရှိရင်နည်းနည်းတော့သိုးသားတယ်လို့ကျွန်တော်တော့အဲ့လိုထင်တယ်။ဒါဆိုတချို့ဟာတွေမှာလည်းခုနကျွန်တော်တို့ရဲ့ပြဿနာခုနဆိုးရနှစ်ရဆိုတဲ့ပြဿနာလေဒါအနည်းငယ်ပြောနေရတာပေါ့။တစ်ဖက်ကလူတွေကလည်းခုန2020မှာဒါနိုင်ငံရေးနောက်ကဟို motivation တွေနောက်ခံရလဲပါတာပေါ့လေ။2020မှာသူတို့backup လုပ်ထားတဲ့ပါတီပြန်ရဖို့အတွက်ကြံစည်ရည်ရှိတယ်။ဆိုတော့တစ်ဖက်ကလည်းအဲ့ပေါ်မှာခုနအမျိုးသားပြန်လည်ကြဆေးဆိုပြီး short ရည်ရှိတော့အဲ့အားမှာကျွန်တော်တို့သတင်းသမားတွေနဲ့ပြည်သူတွေကဒါနေဆောင်ရင်ဖြစ်ရတယ်။ကျွန်တော်တို့အဲ့လိုပဲမြင်
တယ်။ဟုတ်ကဲ့ခင်ဗျာ
။ပုံမှန်နင်းနင်းပြောရင် self censorship လို့ခေါ်တဲ့ကိုယ့်ကိုယ်စင်ဆာလုပ်ရတဲ့ဟာပုံဆိုးလာတယ်။နောက်ဆုံးကျွန်တော်ပြောမယ်သတင်းသမားမပြောနဲ့ကျွန်တော်တို့ဒီပုံရံမင်းကြီးလာတဲ့အချိန်မှာတော့ဒီပုံရံမင်းကြီးကိုယ်တိုင်က self censor ဖြစ်နေအားကြီးလုပ်သွားတယ်ကျွန်တော်မြော်ပြရကိုကာနေကြောင်မဟိုဘယ်လိုတက်ဟိုရံမင်းကြီးတော့အားကြီးဆက်ဆံတာဖြစ်သွားတယ်
ကိုတင်ကချင်းစစ်သွားလို့ပါကျွန်တော်ပေါင်းဝင်ဆွေးနွေးပေးတယ်ကိုတက်စင်ကိုတလင်းအောင်ကိုတင်ဆန်အားလုံးကျေးဇူးများကြီးတင်ပါတယ်ခင်ဗျာကျွန်တော် daily life season ဒီမှာဂျန်နာခွင့်ပြီးတော့ခင်ဗျာ production အားလုံးကိုလည်းကျေးဇူးတင်ပါတယ်
ထလသူကိုညာဝင်းအောင်နဲ့သူကုသညုံစီစဉ်တင်ဆက်တဲ့ daily line ဆွေးနွေးခန်းမရှင်အခုတော့နောက်ဆုံးရထိတ်တန့်သတင်းအကျဉ်းချုပ်ကိုမတင်ကြီးထိုက်ကပြောပြပေးပါဦး American ရဲ့စံတမိုးတွေကိုစိန်ခေါ်နေတဲ့ဗျူဟာမြောက်ပြိုင်ဘက်အဖြစ်တရုတ်နိုင်ငံကိုသတ်မှတ်ထားတဲ့ American သမ္မတ Donald Trump ရဲ့အမျိုးသားလုံခြုံရေးမဟာဗျူဟာထဲမှာအထူးအလေးပေးဝေဖန်ထားချက်တွေကိုတရုတ်အစိုးရကပေးချလိုက်ပါတယ်တရုတ်ကွန်မြူနစ်ပါတီခေါင်းဆောင်ကြီးရဲ့ရည်မှန်းချက်တွေဟာစိုးရိမ်ပွဲကောင်းတယ်လို့သမ္မတထရန့်အစိုးရရဲ့အမျိုးသားလုံခြုံရေးဆိုင်ရာစိုးရိမ်ချက်တွေနဲ့အစည်းအဝေးတွေထဲမှာအထူးပြုဖော်ပြထားတာပါအာဏာရှင်ဆန်ဆန်အုပ်ချုပ်မှုစနစ်ပြန်ပွားအောင်ညာနာပစ္စည်းဆိုင်ရာမိုဘိုင်းခွင့်တွေကိုခိုးယူနောက်နိုင်ငံကဥဆောင်တဲ့စီးပွားရေးပုံစံကိုတိုးချဲ့အောင်လုပ်နေတယ်လို့တရုတ်ကစွပ်စွဲထားတာဖြစ်ပါတယ်အမေရိကန်ရဲ့စံတမိုးတွေနဲ့ငြိမ်းချမ်းရေးအတွက်စင်ခေါ်ချက်အဖြစ်အုပ်စုသုံးစုကိုအမေရိကန်မဟာဗျူဟာမှာသတ်မှတ်ထားတာပါအီရန်နဲ့မြောက်ကိုရီးယားနောက်အကြမ်းဖက်ဝါဒဆွဲအဖွဲ့တွေဒါအပြင်တရုတ်နဲ့ရုရှားတို့ကတော့အမေရိကန်ရဲ့စံတမိုးတွေနဲ့အကျိုးစီးပွားတွေကနေသွေးဖက်ပြီးကမ္ဘာကြီးကိုပုံဖော်လိုသူတွေဆိုပြီးတော့စီးရင်မှာတွင်ထားတာဖြစ်ပါတယ်ရှင်တဲ့တင်ချင်းချုပ်ကမတင်ထိုက်ကပြင်ညာပေးခဲ့တာပါဒီညာအတွက်စီစဉ်ထုတ်လို့ရမှုကကိုညာဝင်းအောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Zubia L တဲ့ဖြစ်ပါတယ် VOA American အသံမနက်ခင်းမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနက်6:00နာရီခန့်ထိ လိုင်းတော်မီတာ၂၄ကီလိုဟတ်စ်၁နှင့်၁၁၃ညလိုင်းတော်မီတာ၄၀ကီလိုဟတ်စ်၁နှင့်၁၁၃ညလိုင်းတော်မီတာ၄၀ကီလိုဟတ်စ်ခွန်လေး၃၀လိုင်းတော်မီတာ၄၀ရှိကီလိုဟတ်စ်၆တိရှင်ကလိုင်းတော်မီတာ၅၀ကီလိုဟတ်စ်၅ကုန်ငါးနဲ့လိုင်းလံမီတာ၁၉၀ကီလိုဟတ်စ်၁၅ကုန်ငါးရုပ်ကနေဖန်ယူနာစင်နေပါတယ်တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကြမ်းမှရှင်လမ်းပါစေရှင်ဗီအိ
This program has come to you from the Voice of America, Washington.